တထယတံဖတ်တော်ဘဂတော်ဟောတိတော်ပိနံပြေလံဖတ်တော်ဝဟောပိသတိဒေနတတိဒိရိဝအာရမဏအနုဘဝမန္တဝေနာပိဩပိသတိဒိသမဏမန္တပညာမိစေရယမန္တစေရနာပိဝိဇာဏမန္တဝိညာဏပိဩပိသတိတိဖတ်တပိစမကေယေဝပရိကနာတိဒါပြောလေတထထသုံးမျိုးတို့တွင်ယတ္တအပြင်ပုဂ္ဂိုလ်ရဲ့တန်တန်၌ဖတ်တော်ဖတ်တတ်သည့်ပကတော်ထင်ရှားသည့်ဟောတိဖြစ်၏။သောမိထိုဖတ်တတ်ထင်ရှားနေတဲ့ပုဂ္ဂိုလ်သည်လည်းပဲ။နာကိဝလံဖတ်တော်ဝဥပိသတိဖတ်တတ်တခုတည်းသာဖြစ်ပေါ်နေသည်ကမဟုတ်။ဒိနာတတိထိုဖတ်တတ်နေအတုတကောဟ။ဒေဝအာရမဏံထိုအယုံကိုပင်ဖြင့်အနုဘောမန္တခံစားတတ်သောဝေဒနာမိဝေဒနာသည်လည်းပဲဥပိသတိဖြစ်ပေါ်၍နေ၏။နိသန္နမနာမန္တတ္တောပညာပိပညာတရားသည်လည်းပဲဥပိသတိဖြစ်ပေါ်၍နေ၏ဤတရားမန္တစိသောတိုက်တွန်းတတ်သောစေရနာပိစေရနာတရားသည်လည်းပဲဥပိသတိဖြစ်ပေါ်၍နေ၏ဝိသန္နမနာပိုင်းခြားသိတတ်သောဝိညာဏံပိပတိစေဝိညာဉ်တရားသည်လည်းပဲဥပိသတိသည်ဖြစ်ပေါ်၍နေ၏ဟုဣတိဤသောနှလုံးပိုက်၍ဖန္တာပိစမကေယေဝဖန္တာလင်္ကာကူမြောက်ရှိတဲ့ဖန္တာပိစမကတရားတို့ကိုပင်လျင်ပရိကနာတိဉာဏ်ဖြင့်ပိုင်းခြားอยู่ဤဝသိသိဤပုဂ္ဂိုလ်တို့ကဖန္တာထင်ရှားရဲ့ဘုရင်ကပုဂ္ဂိုလ်သုံးမျိုးတည်းကနံကမတ္တိကိုအရဏဒွါရအလိုက်သိသိတဲ့အပိုင်းနော်ပုဂ္ဂိုလ်တို့ကဖန္တာထင်ရှားပြီဖတ်တတ်ထင်ရှားရင်လဲဒီပုဂ္ဂိုလ်ကဖတ်တတ်တခုတည်းရှိနေရမှန်လားလို့မေးစရာရှိဖတ်တတ်တခုတည်းရှိမှာတော့မဟုတ်ဘူးတဲ့နော်ဒီဖတ်တတ်ဒီဖတ်တတ်တခုတည်းဖြစ်နေဒီကမဟုတ်ဒီဖတ်တတ်နဲ့အတူတကွာဒီအာယုံကိုခံစားတတ်တဲ့ဝေဒနာလည်းဖြစ်နေတယ်ဒီအာယုံကိုမှန်သန်းတတ်တဲ့သိညာလည်းဖြစ်နေတယ်ဒီအာယုံဘောသူဖြစ်စေတဲ့ရှင်ဘက်တန်ပြုတ်ပြတ်ဒီကိုရောအောင်လုံးစုံပိတ်တတ်တဲ့အစီအစောတိုင်တွန်းတတ်တဲ့စေတနာလည်းဖြစ်နေတယ်။ဒီအာယုံကိုပိုင်းခြားသိနေတဲ့အတိစိတ်ဝိညာဉ်လည်းဖြစ်နေတယ်လို့ဒီလိုနှလုံးပိုက်ပြီးတော့ဖတ်တာလျှင်ငါးခုမြောက်ရှိတဲ့ဖတ်တာပိစမကတရားတို့ကိုပင်လျှင်သိသိပါဧဝသာလေးနဲ့နော်။ဒီတော့ဒီမှာဖတ်တာပိစမကဆိုတာကဖတ်တာဝေဒနာသိညာစေတနာဝိညာဉ်ပေါင်းလိုက်တော့ဘယ်နှခုလဲ၅ခုဖတ်တာကဖတ်တာပင်စကငါကကရှိတယ်ဖတ်တာလင်ငါးခုမြောက်ရှိတယ်တရားစုလို့ဒီလိုဆိုလိုပါတယ်ဒီတော့ဖတ်တာထင်ရှားတဲ့ပုဂ္ဂိုလ်ဒီဖတ်တာတခုတည်းရှိရမှာလားမဟုတ်ဘူးဖတ်တာလင်ငါးခုမြောက်ရှိနေတဲ့ဖတ်တာပင်စမကတရားတွေကိုပဲသိသိပါဆိုပြီးတာလင်ဧဝတ္တကလေးနဲ့ဖွင့်ထားနော်ဒီတော့မှထပ်ပြီးပြောအောင်ကဲကောင်းပြီဖန္တာထင်ရှားတဲ့ပုဂ္ဂိုလ်ကြီးတော့နောက်ဝိရဏထင်ရှားရင်တော့ဘယ်လိုလုပ်မလဲလို့မေးเสียရှိယန္တာဝိရဏပကတဟောတိသောနာကေဝလံဝိရဏဝါဥပိသတိဒါယတန္တိတိဝါရမဏံဖုဒ္ဓမန္တောဖတ်တော်ပိဥပိသတိဒိန္ဒနာမန္တတိညာပိစိရိယမန္တစိရဏပိဝိသရဏမန္တဝိညာဏံပိဥပိသတိဒီဖတ်တာပိစမေကေယေဝပရိက္ခဏာတိယန္တအခြင်းယောဂဝဒ္ဓပုဂ္ဂိုလ်ရဲ့တန်တန်း၌ဝေဒနာခံစားမှုဝေဒနာတရားသည်ပကတထင်ရှားသည်ဟောတိဖြစ်၏တောထောဝေဒနာထင်ရှားတဲ့ပုဂ္ဂိုလ်သည်နကေဝလံဝေဒနာဝဥပိသတိဝေဒနာတစ်ခုတည်းသာဖြစ်ပေါ်၍နေဒီကမဟုတ်တာယတတိထုခံစားမှုဝေဒနာနှင့်အတူတကွဒီဝါရမဏထိုအယုံကိုပင်ဖြင့်ဖုဒ္ဓမာနောတွဋ္ဌိသောအချင်းအားဖြင့်ဖြစ်သောဖတ်တော်ပြီဖတ်တာဒီလည်းပဲဥပိသတိဖြစ်ပေါ်၍နေ၏။မင်္ဂလမာနမှတ်သားတတ်သောပညာဖြင့်ပညာအတရားဒီလည်းပဲဥပိသတိဖြစ်ပေါ်၍နေ၏။ဒီတရားမာနစိသောလွန်စွန်တိုက်တွန်းတတ်သောစေနာဖြင့်စေနာတရားဒီလည်းပဲဥပိသတိဖြစ်ပေါ်၍နေ၏။ဝိဇာဏမာနပိုင်ချ၍တိတတ်သောဝိညာဏဖြင့်အတိစေဝိညာဉ်တရားဒီလည်းပဲဥပိသတိဖြစ်ပေါ်၍နေ၏။ဣတိဤသောနှလုံးပိုင်း၍ဖတ်တပိစမကေယေဝဖတ်တလင်္ကာကူမြောက်ရှိတဲ့ဖတ်တပိစမကတရားတို့ကိုပင်လျင်ပရိက္ခဏာတိဉဏ်ဖြင့်ပိုင်းခြားอยู่ဤဝသိသိဤအတိစိတ်ဝ ခံစားမှုဝေဒနာထင်ရှားတဲ့ပုဂ္ဂိုလ်ဟာလေဒီဝေဒနာဒီဝေဒနာတစ်ခုတည်းဖြစ်ပေါ်နေသည်ကမဟုတ်ဒီဝေဒနာနဲ့အတိတ်ကဒီအယုံကိုတွေ့ထီတော့အချင်းအဖြစ်ဖြစ်ပေါ်နေတဲ့ဖတ်တာလည်းဖြစ်နေတယ်ဒီအယုံကိုမှန်တတ်တဲ့ပညာလည်းဖြစ်နေတယ်ဒီအယုံကိုစိတ်ဒီအယုံပေါ်လို့ရှင်မစိတ်ရှင်နေတံပြောပြဒီကိုရအောင်စိတ်သောတိုက်တွန်းတတ်တဲ့လုံးစုံပြည့်တတ်တဲ့စေတနာလေးလည်းဖြစ်နေတယ်။ဒီအယုံကိုပိုင်းခြားသိတတ်တဲ့အသိစိတ်ဝိညာဉ်လည်းဖြစ်နေတယ်လို့ဒီလိုနှလုံးပိုက်ပြီးဖတ်တာနဲ့ငါးခုမြောက်ရှိတဲ့ဖတ်တာပိသမကတရားတို့ကိုပေးလျင်ဆက်လက်ပြီးသိသိပါဉာဏ်နဲ့ပိုင်းခြားယူပါ။ဒါကဝေဒနာထင်ရှားတဲ့ပုဂ္ဂိုလ်နော်။နန္ဒကုအသိစိတ်ဝိညာဉ်ထင်ရှားတဲ့ပုဂ္ဂိုလ်ကြတော့ဘာလို့ ਆ မလဲ။ယတဝိညာဏပကတဟောတိသောနာဒီမလံဝိညာဏမေဝဥပ္ပေသတိဒီနန္တဣန္ဒိဝါရမဏဖုဒ္ဓမန္နောဖတ်တော်ပြီဥပ္ပေသတိအနုပမန္နဝေဒနာပြီသင်္ကရဏမန္နတညာပြီစိရိယစိတယမာနစိရဏပြီဥပ္ပေသတိပြီဖတ်တာပိသမေကေယေဝပရိက္ခဏာတိယတအကျဉ်းယောဂဝဇရယဟန္တောဤတန္တ၌ဝိညာဏအတိစေဝိညာဉ်တရားတိဘဂတံထင်ရှားပြီဟောတိဖြစ်၏နောသောအတိစေဝိညာဉ်ထင်ရှားနေတဲ့ယဟန္တောသည်လည်းပဲနာကေဝလံဝိညာဏမေဝဥပ္ပေသတိအတိစေဝိညာဉ်တခုတည်းသာဖြစ်ပေါ်၍နေသည်ကမဟုတ်ဒီနန္တတိထိုအတိစေဝိညာဉ်နှင့်အတူတကားတတိဝရမဏထိုအယုံကိုပင်လျင်ဘုဒ္ဓမန္တောတွေ့ထီတော်အချင်းအဖြစ်ဖြစ်ပေါ်၍နေသောဘန္တော်ပြီဖတ်တာဒီလည်းပဲဥပ္ပေသတိဖြစ်ပေါ်၍နေ၏အနုဘဝမနာခံစားတတ်သောဝိညာဉ်ပြီးဝိညာဉ်တရားဒီလည်းပဲဥပ္ပေသတိဖြစ်ပေါ်၍နေ၏မင်္ဂနာမနာမန္တတတ်သောပညာပိပညာတရားဒီလည်းပဲဥပ္ပေသတိဖြစ်ပေါ်၍နေ၏စေတယမနာစိတ်သောတိုက်တွန်းတတ်တဲ့စေနာပိစေနာတရားဒီလည်းပဲဥပ္ပေသတိဖြစ်ပေါ်၍နေ၏ဣတိဤသောနှလုံးပိုက်ဝေဖတ်တာပင်စမကေယေဝဖတ်တာလေငါးခုမြောက်ရှိတဲ့ဖတ်တာပင်စမကတရားတို့ကိုပင်လျင်ပရိကနာတိဉာဏ်ဖြင့်ပိုင်းခြားယူ၏ဝတ္တင်းစီ၏ပုံစံတူမတော်ဘူးလားတူနေတယ်နော်အသိစိတ်ဝိညာဉ်ထင်ရှားတဲ့ပုဂ္ဂိုလ်ကလည်းအသိစိတ်ဝိညာဉ်လေးတစ်လုံးနဲ့ရှုနေရမှာဟုတ်လားမဟုတ်ဘူးဒီအသိစိတ်ဝိညာဉ်ဒီဝိညာဉ်တစ်ခုနဲ့ဖြစ်နေဒီကမဟုတ်သူအသိစိတ်ဝိညာဉ်နဲ့အတူဒီအယုံကိုတွေ့ထီတော့အချင်းအချင်းဖြစ်ပေါ်နေတဲ့ဖတ်တာလည်းဖြစ်နေတယ်ဒီအယုံကိုခံစားတတ်တဲ့ဝေဒနာလည်းဖြစ်နေတယ်ဒီအယုံကိုမှန်တတ်တဲ့ပညာလည်းဖြစ်နေတယ်ဒီအယုံဘတ်တော်ဆင်းရဲတဲ့တံပြောင်တဲ့ဒီကိုရအောင်လှုပ်ဆော်ပိတတ်တဲ့နှုတ်ဆော်ပိတတ်တဲ့စေတနာလည်းဖြစ်နေတယ်လို့ဒီလိုနှလုံးပိုက်ပြီးတော့ဖတ်တာလည်းငါးခုမြောက်ရှိတဲ့တရားဒီကိုပဲဉာဏ်နဲ့ပိုင်းခြားယူပါသိသိပါလို့ဒီလိုညွှန်ပြထားတယ်ဒီတော့ဒီညွှန်ပြချက်ကိုကြည့်လိုက်ရင်ဒီတဲ့ကမှဖတ်တာထင်ရှားရင်လည်းဖတ်တာတစ်ခုတည်းရှိရမှာလားမဟုတ်ဘူးဖတ်တာပိစိမကတရားတွေအကုန်လုံးရှိရမှာဝေဒနာတင်ရှားလေဝေဒနာတခုတည်းရှိနေမှာလားမဟုတ်ဘူးဟန္တာမေသမကတရားတွေကိုပဲဆက်လက်ရှိပါမယ်အသိစိတ်ဝိညာဉ်တင်ရှားရင်လည်းအသိစိတ်ဝိညာဉ်တခုတည်းရှိမှာလားမဟုတ်ဘူးဘာကိုရှိမှာဟန္တာမေသမကတရားဟန္တာလျှင်ငါးခုမြောက်ရှိနေတဲ့တရားတွေကိုပဲရှိပါမယ်ဒီလိုဆိုရင်နန်းလောကမှာဒီဖတ်တာမေဇမကတရား၅ခုပဲရှုကောင်းတယ်ကျန်နေတဲ့စိတ်စိတ်တိတ်နန္တရားတွေမရှုကောင်းတော့ဘူးလားလို့မင်းကမလိုဘူးလားလိုလားတယ်နော်အဲ့ဒီအချက်ကိုမူလပဏ္ဏတာဒီကပထမဘက်သမေနာ390ဝိရဏဥပဒနာပိုင်းမှာဖွင့်ဆိုထားပါတယ်သို့တော့ဒီပိုင်းတွေကကြိုမပြောရင်လည်းယောဂီတွေမှာဒီအာနာပါနလုပ်ငန်းခွင်ကနေအရဟတခေါ်ပေါ့ဘုရားဟောနေတဲ့ကမ္မထံကိုသဘောပေါက်ခြင်းမှာအပေါက်မှာဖြစ်လို့အခုကြိုပြောနေတယ်နော်ဘယ်လိုဖွင့်ထားလဲဒီခါဆရာတော်ကယဟန္တတတ္တဒေဝပကတဘာဝေပိသဗ္ဗံဘိကဝေအဘိညေယံတိသဗ္ဗံသကောဘိကဝေအဘိဇာဏံတိသဧဝမတိဝဒနတောသဗ္ဗေတမတလူပကဓမ္မပရိခေတပတိတတေတောတန္ထယတတိအာတိမဟာဟောကနကအရှင်ကရာဆရာတော်ကကနကဖတ်တာတင်ရှားတဲ့ပုဂ္ဂိုလ်ဝေဒနာတင်ရှားတဲ့ပုဂ္ဂိုလ်အသိစေဝိညာဉ်ထင်ရှားတဲ့ပုဂ္ဂိုလ်သုံးမျိုးနဲ့ကဖတ်တာထင်ရှားခဲ့ရင်လည်းဖတ်တာပိစမကတရားဒီကိုသိကြည့်ပါဖတ်တာတခုတည်းရှိအောင်မဟုတ်ဘူးဝေဒနာထင်ရှားရင်လည်းဖတ်တာပိစမကတရားဒီကိုပဲဆက်လက်သိကြည့်ပါဝေဒနာတခုတည်းရှိအောင်မဟုတ်ဘူးအသိစေဝိညာဉ်ထင်ရှားရင်လည်းဖတ်တာပိစမကတရားဒီကိုပဲဆက်လက်သိကြည့်ပါ အနည်းငယ်ဝိညာဉ်တစ်လုံးနဲ့ရှုနေမှာမဟုတ်ဘူးဆိုနေတယ်ဒီလိုအကျဉ်းချက်ပြတယ်အဲဒီလိုအကျဉ်းချက်ပြခြင်းဟာဘာဆိုလို့လဲလို့မေးရင်တဲ့ထို့ထို့ပုဂ္ဂိုလ်တွေမှာထို့ထို့တရားဖန်တန်ထင်ရှားတဲ့ပုဂ္ဂိုလ်လည်းရှိဝေဒနာထင်ရှားတဲ့ပုဂ္ဂိုလ်လည်းရှိအနည်းငယ်ဝိညာဉ်ထင်ရှားတဲ့ပုဂ္ဂိုလ်လည်းရှိအဲဒီလိုထို့ထို့တရားကြီးကထို့ထို့ပုဂ္ဂိုလ်ရဲ့မှန်တယ်မှန်ထင်ရှားမှုရှိတာမှန်တယ်ဒါပေမဲ့လို့ဘုရားရှင်ကိုယ်တော်တိုင်းကသဗ္ဗံဘိက္ခဝေအဘိညာဉ်ဆိုပြီးတော့ဟောနယောပါဠိတော်ဒုတိယအတွက်သမေနာ258မှာအဘိညာဉ်တုတ်တံမြတ်ဟောထားတယ်နော်ဟောခုတ်တကနိဂေမှာလည်းဟောထားတာရှိနော်သဗ္ဗံသာခောအဘိက္ခဝေသဗ္ဗံသာခောဘိက္ခဝေအဘိဇာဏံဟောဒီလောကပြောခဲ့တဲ့အပရိသရဏတုတ်တံနယောပါဠိတော်ဒုတိယအတွက်သမေနာ249မြတ်50မှာအပရိသရဏတုတ်တံနေလာတယ်ထိုတုတ်တံနေမှာလည်းဘုရားရှင်ကဟောထားတယ်သဗ္ဗံသာကောဘိက္ခုသဗ္ဗံဘိက္ခုအဘိညာဉ်ဆိုတာကတော့ဉာဏ်နဲ့ထိုးထွင်းသိရမယ်တရားအကုန်လုံးကိုအကုန်လုံးသိအောင်ကြိုးစားအထုတ်ဖို့ဘုရားရှင်တိုက်တွန်းထားတဲ့အဘိညာဉ်သုတ်တံပဲနော်သဗ္ဗံသာကောဘိက္ခုအဘိဇ္ဇာဏဆိုတဲ့သုတ်တံကတော့သဗ္ဗံသာကောဘိက္ခုအဘိဇ္ဇာဏပရိသဏဝိရဇေအပဇဟံဘဘောဒုက္ခခရယာဆက်ပြီးဖြင့်ဘုရားဟောထားတယ်သဗ္ဗံလောကံသောယုတ်ပြဏံတရားကိုအဘိဇ္ဇာဏအဘိဇ္ဇာဏတော့ဉာဏ်ပရိညာပညာဖြင့်ထိုးထွင်းသိကြသည်ရှိသောပရိသဏံပရိသဏံတံတိရဏပရိညာပညာဖြင့်ပိုင်းခြားတိကျသည်ရှိသောဝိရာဇယဝိရာဇယံတော့ထိုအလုံးစုံသောယုတ်ပြဏံတရားခန္ဓာငါးပါးတို့အပေါ်၌တွေ့တံတမေနေတဲ့တဏ္ဍတရားကိုပြင်းပြယုတ်သိချုပ်ကြီးအောင်ရှင်းနိုင်ကြသည်ရှိသောပဇဟံပဇဟံတံထိုအလုံးစုံသောယုတ်ပြဏံတရားတို့အပေါ်၌တွေ့တံတမေနေတဲ့တဏ္ဍတရားကိုပယ်စွန့်နိုင်ကြသည်ဘာဟာနပရိညာပညာဖြင့်ပယ်စွန့်နိုင်ကြသည်ရှိသောဒုက္ခခရယာဒုက္ခကုံငင်ငါဘဘောထိုက်တံပေဤဒီလိုပြောထားတယ်။အဲ့ဒီသုတ်တံကိုအတိကဆရာတော်ကပြန်ကိုးထားတယ်။အလုံးစုံသောယုတ်တရားနဲ့တရားခန္ဓာငါးပါးတွေကိုညာတပရိညာဒိဋ္ဌနာပရိညာဘာဟနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်းခြားသိမှဒုက္ခကုံထိုင်မယ်လို့ဒီလိုပြောထားတဲ့ဒေသနာတော်ရှိတယ်။အဲ့ဒီလိုဒေသနာတွေကိုဘုရားရှင်ကိုတော်ရင်းကဟောကြားထားတော်မူခြင်းကြောင့်သဗ္ဗေတ္တမတနုပကဓမ္မပရိကေတ္တဖာအလုံးစုံသောဝိပဿနာဉာဏ်ဖြင့်အနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်တင်ပြီးရှုမှတ်သုံးတန်ချင်းကထိုက်တဲ့ဓမ္မတလူဘကဓမ္မတရားအကုန်လုံးကိုသိသိပါလို့ဒီလိုပြလို့တဲ့အတ္တအထက်ကရဆေရောကဘုနကဖတ်တာသင်ရှင်းရင်လည်းဖတ်တာတခုတည်းရှိရမှာမဟုတ်ဝေဒနာသင်ရှင်းလည်းဝေဒနာတခုတည်းရှိရမှာမဟုတ်အတိစေဝိညာဉ်သင်ရှင်းလည်းအတိစေဝိညာဉ်တခုတည်းရှိရမှာမဟုတ်ဘူးဖတ်တာမေဇမကတရားအကုန်လုံးကိုရှုပါလို့ဒီလိုအထက်ကရပြောတာဟုတ်ပလားသို့တော်ကောင်းပြီဒီလိုဆိုရင်ငါးလုံးနဲ့ပါပြီလို့ပြောလေတထဖတပိစုမေကေယေဝတိအဝဒရဏံဒရံဒောကတတတကေနိနေဝဂိတတသရုံနအရုပခန္ဓာနံအဲ့မှာဖတပိစုမေကေယေဝဧဝဆိုတဲ့သကလုံးလေးထည့်ထားတယ်ပါဠိသကလုံးအသုံးပေါ့နော်ဖတပိစုမေကတရားတို့ကိုတို့ကိုသိသိပါလို့မပြောပဲဖတပိစုမေကတရားတို့ကိုပင်းလျင်သိသိပါဆိုပြီးဒီလိုပြောထားတယ်အဲ့ဒီသာသနာဆိုတဲ့ဇာကားလေးကဘာပြောတာလဲအဝဒရဏခေါ်တယ်တဏ္ဍောကတ္တတက္ကဏိတက္ကဏိမြေဝဘိတ္တသရုံနအရုပခန္ဓာနံနံခန္ဓာလေးပါးကဒီဖတ်တာပင်စမကတရား၅ပါးမှာလာပြီးတော့အကျုံးဝင်နေတယ်ဖတ်တာပင်စမကတရား၅ပါးကိုယူလိုက်ရင်နံခန္ဓာ၄ပါးလုံးအကုန်လုံးယူပြီးဖြစ်တယ်ဘာကြောင့်လဲဖန္တပိစမေကကေနဟိတတ္တတ္ဘစေတုပါဒသာရဏဘာဝတောဖန္တပိစမေကလို့ဒီမှာအထက်ကထာဆရာတော်ကဖန္တဝေနာသင်ညာစေရနာဝိညာဉ်ဆိုပြီးဖန္တလည်းငါးခုမြောက်ရှိတဲ့တရားကိုထုံနှုတ်ပြီးတော့ရှုပွားဖို့ညာအတွက်ပြောဆိုခြင်းဒီတတ္တတ္ဘစေတုပါဒသာရဏဘာဝတောဒီဖန္တပိစမေကတရားငါးလုံးကစေတုပါအလုံးတော်ဖို့စိတ်အလုံးနဲ့ဆက်ဆံနေတဲ့တရားတွေဖြစ်နေခြင်းကြောင့်အထက်ကရာဆရာတော်ကဒီငါးလုံးကိုရွတ်ထုတ်ပြီးပြောခြင်းဖြစ်တယ်တဲ့နော်ဒီတော့ငါးလုံးကိုရွတ်ထုတ်ပြီးပြောလိုက်တော့တထာသာဖတ်တာစေရနေကထာနေနာသဗ္ဗတင်္ခရခန္ဓာဓမ္မတင်္ခဟောစေရနာပရဏတအတေတံဖတ်တာပိစမကတရားငါးခုထဲမှာကြည့်လိုက်တော့ဖတ်တာဝေဒနာသိရင်ဆိုပြီးပါတယ်အဲ့ဒီထဲမှာဝေဒနာကဝေဒနာခန္ဓာ၊သိညာကသိညာခန္ဓာ၊အတိစေဝိညာဉ်ကဝိညာဉ်ရဲ့ခန္ဓာ။ဖတ်တာနဲ့စေတနာဒီနှလုံးကသင်္ခါရခန္ဓာခေါ်တယ်နော်။တထံသာဖတ်တာစေတနာဂဟဏိနာသောဘိသင်္ခါရခန္ဓာဓမ္မသင်္ခဟောစေတနာပရဏတအတေတံ ဖန္တာနဲ့စေရနာနှလုံးကိုသင်္ခါရခန္ဓာစီရင်ဝင်တရားတိတက်ကရွေးထုတ်ပြီးယူလိုက်ရင်တဲ့သဗ္ဗသင်္ခါရခန္ဓာဓမ္မသင်္ခေါသင်္ခါရခန္ဓာအမိစီရင်ဝင်စေတသိက်အကုန်လုံးကိုပဲသင်္ချုပ်ပြီးရွတ်ပါသင်္ချုပ်ပြီးလှမ်းပြီးသိစီရမှာဘာဖြစ်လို့လဲစေရနာဗဒာနတဒေသံဒီသင်္ခါရခန္ဓာတရားစုတွေတဲမှာစေရနာကပြတ်ထန်းနေတယ်ဗဒာနအနည်းပေါ့နိုင်ငံတော်သမတကြီးကြွချီတော်မူလာသည်ဆိုရင်တော့သမတတူဦးတဲ့ဟုတ်လားမဟုတ်ဘူးနောက်လိုက်တယ်ပါမြဲပဲသို့သောဗရဏဥဆောင်နေတာကနိုင်ငံတော်သမတကဥဆောင်နေလို့နော်ပြန်ထမ်းတဲ့ပုဂ္ဂိုလ်ကိုရွေးချယ်ပြီးပြောလိုက်တာပဲနော်အဲ့ဒီပုံစံအတိုင်းပဲသင်္ကာရိကံနဲ့ဇင်းဝင်တရားတွေထဲမှာစေရနာကတိတ်ပြန်ထမ်းတယ်ဘာကြောင့်လဲလုပ်ငန်းဝင်တခုပြည့်လုံတဲ့အခါမှာဒီစေရနာရဲ့ထက်သန်မှုအပေါ်မူတည်ပြီးတော့အောင်မြင်မှုကအများကြီးမကောင်းတဲ့ဘက်မှာပဲဖြစ်ဖြစ်ကောင်းတဲ့ဘက်မှာပဲဖြစ်ဖြစ်ဒေရနာထက်တန်ရင်ထက်တန်တယ်လို့အကျိုးပေးကလည်းထက်တန်တယ်။ဒါကြောင့်ဒေရနာကပြတ်ထန်းနေတဲ့အတွက်ဒီသင်္ခါရခန္ဓာစင်းဝင်တရားတည်းကကောင်းဆောင်သူကိုပြောလိုက်ရင်နောက်လိုက်တဲ့အကုန်ပါမတော့ဘူးလား။ဒါကြောင့်ဗဒနာနီးအဖြစ်အထက်ကရာဖွင့်နေလို့ဒီလိုပြောလို့ရင်ဖြစ်တယ်။နော်။ဒါတော့တဏ္ဍာရှင်ဘာကိုသူကကိုယ်ကလည်းဆိုတော့တဏ္ဍာရှင်သုတ္တန္တဗာဇနိယသင်္ခါရခန္ဓာဝိပင်ကေသက္ခုတံဗန္ဒသာစိရဏတိအာတိနာစိရဏဝဝိပတ္တဣတိပန္နခန္ဓာတုပိနေဝဂဟိတာမြတ်စွာဘုရားဟောကြားတော်မူတဲ့ဝိပင်ပါဠိတော်မှာလာရှိတဲ့ခန္ဓာဝိပင်သင်္ခါရခန္ဓာဝိပင်မှာဘုရားရှင်ကသင်္ခါရခန္ဓာအမြင်ရတဲ့တရားတွေကိုဝေဖန်ပိုင်းခြားတဲ့နေရာမှာသက္ခုတံဖန္တအကြံစေရနာစတင်ဖြစ်စေရနာတလုံးကိုသာနှင့်ပြာဏထပ်ပြီးဝိပန်ထားစေရနာဝဝိပတ္တနော်စေရနာတလုံးကိုသာနှင့်ပြာဏထပ်ပြီးဝိပတ်ဝိပန်ထားတယ်ဣတိရေပန္နခန္ဓာသရူပိနေဝဗဟိတာပြန်နေတဲ့ရူပခန္ဓာဝေဒနခန္ဓာမိညာခန္ဓာဝိညာဉ်ခန္ဓာခေါ်တဲ့ပြန်ခန္ဓာ၄ပါးကြတော့တယုတ်ထုတ်ပြီးတော့တလုံးစီတလုံးစီမြတ်စွာဘုရားဝိပန်ပိုင်းချပြီးဟောတယ်ဒီသင်္ခါရခန္ဓာကြတော့စေတသိက်အလုံး50ရှိနေပြီမဲ့လို့စေရနာတလုံးကိုသာသင်ပြဏာထပြီမြတ်စွာဘုရားဝေဘာတော့မူတဲ့ထုံးရှိတယ်။သို့တုံးကိုနှလုံးမူရဲ့အထက်ကရာဆရာတော်များကလည်းဖန္နာပင်စမကတရားဆိုပြီးပြဏာနိအဖြစ်ဖွင့်ဆိုနေခြင်းဖြစ်ပါတယ်။ဘယ်လိုပင်ပြဏာနိအဖြစ်ဖွင့်တော်လဲ။ဒီဖန္နာပင်စမကတရားကြီးကိုတက်တက်သာရှိမှမဟုတ်သင်္ခါရခန္ဓာစဉ်းဝင်ဖြစ်တဲ့စေတသိက်အကုန်လုံးကသိမ့်ကျုံပြီးတော့ရေတွက်ပါသိမ့်စည်းပါရှုပွားပါလို့ဒီလိုဖွင့်ထားတယ်နော်။ဘာဖြစ်လို့ဒီလိုရှုရမှလဲ။ခန္ဓာကပြုတ်ခဲ့တဲ့သုတ္တံတဗ္ဗံဘိခွေအဘိညာအလုံးစုံသောသိဝိပဿနာဉာဏ်ဖြင့်သိတဲ့တည်းတဲ့ဉာဏ်ဤကိုသိရမယ်လို့ဘုရားဟောထားတာရှိတယ်။အလုံးစုံသောခန္ဓာငါးပါးယုံကြည်တဲ့ဉာဏ်ဤကိုပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမသိရင်ဒုက္ခမကုန်ဘူးလို့သိမှကုန်မယ်လို့ဘုရားဟောထားတာရှိတယ်။ဒီပြဟောဒေသနာတွေကသင်္ချန်ရှိနေတဲ့အတွက်ကြောင့်ငင်္ဂရခန္ဓာစိယဝင်စေတသိက်ကြီးကိုအကုန်လုံးသိမ့်ကြုံပြီးတော့ရှုပွားသုံးသပ်ပါဆိုပြီးဒီကဆရာတော်ကရှင်းထားတယ်နော်။ဘုရားဟောဒေသနာတော်တစ်ခုကိုခဏချင်းခန့်ကကိုးပါးပြီးတော့ရှင်းနေတဲ့ရှင်းရှင်းချက်ဖြင်းချင်းကြောင့်ဒီရှင်းရှင်းချက်မျိုးကိုဥစဉ်တော်ဘက်ကပြစ်ပယ်ပြီလို့ရမလား။မရဘူး။ဒါကြောင့်အသိစိတ်ကလေးထင်ရှားပါတယ်ဆိုပြီးအသိစိတ်ကလေးတစ်လုံးနဲ့ရှုနေုံနဲ့လုံးတော့မလားမလုံးတော့ဘူးသိတယ်သိတယ်သိတယ်သိတယ်ဒီလောက်နဲ့လုံးတော့ပါမလားမလုံးတော့ဘူးခန္ဓာမှုဝေဒနာလေးထင်ရှားတယ်ဆိုပြီးနာရယ်နာရယ်နာရယ်လို့တစ်ချိန်လုံးထိုင်ပြီးရှုနေုံနဲ့လုံးတော့မလားမလုံးတော့ဘူးဟုတ်တယ်မလားလုပ်ငန်းခွင်တစ်ခုလုပ်တဲ့အချိန်ခါမှာလိုက်နိုင်ရမယ်စည်းကမ်းလေးတွေကိုကြိုတင်ပြီးပိုင်းပိုင်းနိုင်နိုင်သိထားမှဒီစည်းကမ်းအတိုင်းလုပ်ငန်းခွင်ဆိုတာအလုံးလုံးထဲမှာဖြစ်တယ်နော်။ဒါကြောင့်ဦးဇင်းတို့ကိုဒီမှာပြောနေတာကနန်းပြားတွေကိုသိသိတဲ့အပိုင်းမှာသိသိနီးစနစ်သုံးခုရှိတယ်။ဖတ်တာထင်ရှားတဲ့ပုဂ္ဂိုလ်ကဖတ်တာကအစပြီးသိသိတယ်။ဝေဒနာထင်ရှားတဲ့ပုဂ္ဂိုလ်ကဝေဒနာကအစပြီးသိသိတယ်အသိစိတ်ဝိညာဉ်ထင်ရှားတဲ့ပုဂ္ဂိုလ်ကအသိစိတ်ဝိညာဉ်ကနေစပြီးသိသိတယ်။အဲဒီလိုသိသိနီးသုံးနီးရှိတဲ့အ ਨੇ ကမိမိတို့ကြိုက်မြင့်တဲ့ရာနီးနဲ့စပြီးသိသိနိုင်ပါတယ်နော်။အ အဲ့ဒီလိုသိင်းကြီးတဲ့အပိုင်းမှာဝေဒနာထင်ရှားတဲ့ပုဂ္ဂိုလ်ကဝေဒနာကနေစဥဒ္ဒေပြီးသိင်းကြီးဝေဒနာတစ်ခုတည်းရှိအောင်မဟုတ်လား
မဟုတ်ဘူး
ရှင်ဘက်စိတ်ဆွေတဲ့သိင်းကိုဂုံဖျောင်းဆက်လက်ပြီးသိင်းကြီးရအသီးသဝိညာဉ်ထင်ရှားရင်လည်းအသီးသဝိညာဉ်တစ်ခုတည်းရှိနေရမှာမဟုတ်ဘူးရှင်ဘက်စိတ်ဆွေတဲ့သိင်းကိုဂုံဖျောင်းဆက်လက်ပြီးသိင်းကြီးရဖတ်တာထင်ရှားရင်လည်းဖတ်တာတစ်ခုတည်းသိင်းကြီးနေရမှာမဟုတ်ဘူးရှင်ဘက်စိတ်ဆွေတဲ့သိင်းကိုဂုံဖျောင်းဆက်လက်ပြီးတော့သိင်းစီရမယ်အဲ့ဒီလိုသိင်းစီတဲ့အပိုင်းမှာဝေဒနာထင်ရှားတဲ့ပုဂ္ဂိုလ်ကဝေဒနာကိုဥတည်ပြီးတော့နာမ်တရားတွေကိုသိင်းစီယုတ်တရားတွေကိုဆက်လက်သိင်းစီအဲ့ဒီယုတ်တရားနာမ်တရားတွေရဲ့အကြောင်းတရားတွေကိုရှာဖွေပြီးအကြောင်းတရားရှင်တို့ကယုတ်နာမ်တွေကိုအိဋ္ဌဒုက္ခအနတ္တလက္ခဏာယသုဒ္ဓံတင်ပြီးရှုခဲ့မယ်ဆိုရင်တော့အဲ့ဒါဝေဒနာနုဘဗလာသတိပ္ပံကိုပွားတယ်ခေါ်ရတယ်ဒါကနံပါတ်နော်အသီးသဝိညာဉ်သင်္ချာတဲ့ပုဂ္ဂိုလ်ကအသီးသဝိညာဉ်တစ်လုံးနဲ့ရှုရတာမဟုတ်ဘူးရှင်ဘက်ဖြစ်စီကိုပဲဆက်လက်ရှုတော့နန္တရားတွေရှု၊မြေယဝုထုရောက်တဲ့အာယံရုပ်တွေကိုဆက်လက်သိသိသိသိမိတဲ့အခါဒီယုတ်တရားနန္တရားတွေကအကြောင်းတရားရှာဖွေပြီးအကြောင်းတရားနေတဲ့ဘက်ဒီယုတ်နန္တရားကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်ခြင်းပြီးရှုခဲ့ရင်ဒါစိတ်တဏှုဘဗ္ဗတတိပ္ပံကိုပွားတယ်လို့ခေါ်ရတယ်။ဖန္တာသင်္ချာတဲ့ပုဂ္ဂိုလ်ကလည်းဖန္တာနဲ့ရှင်ဘက်ဖြစ်စီတွေကိုဆက်လက်သိသိရတယ်။ပြီးတော့မှအာယံရုပ်၊မြေယဝုထုရောက်တဲ့ကိုဆက်လက်သိင်းကြီးရတယ်။အာယုံယုမြာဝုထုယုတ်တွေကိုသိင်းကြီးပြီးအကြောင်းတရားရှာဖွေအကြောင်းတရားတွေကတရုပ်နိုင်တယ်ကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးဌာန်တင်ပြီးရှုခဲ့မယ်ဆိုရင်သူလည်းရတ္တဖို့ကိုရောက်တယ်။အဲဒီလိုဖန်တာကိုဥတည်ပြီးတော့ယုတ်နိုင်တယ်ကိုသိင်းကြီးပြီးအကြောင်းတရားနဲ့တကွတရုပ်နိုင်တယ်ကိုလက္ခဏာရင်းသုံးဌာန်တင်ပြီးရှုဖွေသုံးသပ်တဲ့တတိပ္ပံကြတော့ဓမ္မနုပါဒနာတတိပ္ပံကိုပွားတယ်လို့ခေါ်ရတယ်နော်။မူလကုကြည်ပြထားတာကအာနာပါနပဘကိုပြည်တယ်ပြီးတော့ယုတ်တရားတွေကိုသိသိပုံပြောခဲ့တယ်။ယုတ်တရားတွေကိုဥဒေသိသိပြီးတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းနှလုံးသွင်းခဲ့ရင်တော့ဒါကာယ ानु ဘာဝနာတတိပ္ပံကိုပွားနေခေါ်ရတယ်။နံပိုင်းရောက်လာတော့ဝေဒနာကိုဥဒေရှုတဲ့အမိအသိစိတ်ဝိညာဉ်ကိုရှုတဲ့အမိဝေဒနာကိုဥဒေရှုတဲ့အမိကဝေဒနာ ानु ဘာဝနာဝေဒနာတစ်ခုတည်းရှုတာမဟုတ်ဘူးနော်ဝေဒနာ ानु ဘာဝနာဆိုတာကဝေဒနာတစ်ခုတည်းရှုတာမဟုတ်ဘူးဥဒေထားအသီးသဝိညာဉ်ဥဒေရှုခဲ့ရင်စိတ်ဓာနုပါဒနာတတိပ္ပံကိုပွားရခွရ။ဖန္တာကိုဥဒေရှုခဲ့ရင်ဓမ္မနုပါဒနာတတိပ္ပံပွားရခွရ။ဒါကြောင့်နည်းနည်းလေးပြောလင်းဆက်တဲ့အဆက်ပြီးအထက်ကရာကိုဆက်ပြီးရှင်းပြမယ်နော်။ဒါတော့အဲ့ဒီဖန္တာလေး၅ခုမြောက်ရှိတဲ့တရားဒီကိုသိသိပြီးပြီ။တနည်းအားဖြင့်စိတ်တခဏတည်းမှာရှင်ဘက်စိတ်စိတ္တိတွေကိုသိသိပြီးပြီ။ဘုံပြောင်းအာရဏဒွါရအလက်ဘယ်ဘုံဘယ်မှာဗဏ္ဏိလအဖြစ်သိကြရမယ်ဆိုတော့နောက်မှထပ်ပြီးတော့အရင်းငယ်ပြောပါမယ်နော်။ကုံစင်အောင်ပြောဖို့ဆိုတာကတော့သိမလွယ်တော့ဒီဌာနမှာတော့ယောဂီတွေကိုဉာဏ်လေးဖြတ်ပြီးတော့ပဲသင်ပေးနေရပါတယ်နော်။ကဲဒီဖတ်တာလေငါးခုမြောက်ရှိတဲ့နန္တရားတွေကိုသိသိပြီးပြီဆိုရင်ရှင်းဆက်ပြီးဘာလို့ရမလဲ။မသိသိခင်မှာဒီပုဂ္ဂိုလ်ဒီဘာတွေချုပ်ထားပြီးဖြစ်ရမလဲ။ဒီပိုင်းလေးကိုနည်းနည်းမမိတ်အောင်ဆက်ပြောမယ်။ခန္ဓာကဧကေသန္တာဖြင့်သတိကျေနပါဝိသရိဏဟောပိဋိတိရူပကမ္မထာနိဟောသူကဒီလိုဖွင့်ထားတယ်။နည်းနည်းလေးပြန်အာရုံယူကြည့်နော်။အကျဉ်းဤနဲ့ဖြစ်စေအကျဉ်းဤနဲ့ဖြစ်စေပိဋိတိတိရူပကမ္မထာနိယုတ်ကမ္မထာကိုသိသိကြည့်လိုက်သောဆိုပြီးတော့ခန္ဓာပိစမကတရားဖြင့်မသိသိမိမှာပြည့်စုံအောင်အင်္ဂါရတစ်ခုကိုအထက်ကရကညွှန်ကြားပေးထားတယ်နော်။ဒါကြောင့်မူလကဒီယောဂီပုဂ္ဂိုလ်ဒီဖတ်တာပစ္စမကတရားတွေကိုမသိသိမိမှာယုတ်တရားတွေကိုသိသိထားပြီးဖြစ်နေတယ်။ကိုဖတ်တာပစ္စမကတရားတွေကိုသိသိပြီးပြန်ပြီ။သိသိပြီးတဲ့အချိန်ခါမှာဒီယောဂီတော်ကောင်းကရှစ်တစ်ဆင့်တက်ပြီးလုပ်ငန်းခွင်ကိုဘယ်လိုလုပ်ငန်းခွင်ပြုလုပ်ရမလဲလို့ဒီလိုမေးစရာမရှိဘူးလား။ရှိနေတယ်။အဲ့ဒီလုပ်ငန်းခွင်ကိုမူလပဏ္ဍာတအထင်ကရာဗဒမာတ္တသမဏေ281မှာဆက်လက်ပြီးရှင်းလင်းတင်ပြထားပါတယ်နော်။လောဤမေဖတ်တာဒိသမကဓမ္မကိဉ္စိတိတာတိဥပဒရင်တောဟုထောမိတိတာတိပဇာနာတိ။သောထောယောဂဝန္ဒရယဟန္တောတိဤမေဖတ်တာပိသမကဤဖတ်တာလင်္ကခုမြောက်ရှိတဲ့ဖတ်တာပိသမကတရားတို့သည်ဤမေဖတ်တာပိသမကဓမ္မဤဖတ်တာလင်္ကခုမြောက်ရှိတဲ့ဖတ်တာပိသမကတရားတို့သည်ဒိဉ္စိတိတာအဘကုမိ၍ဖြစ်ပေါ်နေကြလေကုန်သနီဤသည်ဤသောဥပါဒရတောဉာဏ်ဖြင့်သူသာခြင်းလက်တည်ရှိသော ဝထုံနေတိတာတိဝုထုယောဂောပြီးတွဲ၍နေဤဟုပဒနာတိကောကပြပြတိဒီဖတ်တာလေငါ့ကိုမြောက်ရှိနေတဲ့ဖတ်တာပစံကအတရားသုံးဖို့ဒီစိတ်စိတ်တွေနန္တရားတွေဘာကိုမှီဖြစ်နေတယ်လဲလို့ဉာဏ်နဲ့စွန့်စွန့်ဆင်ញင်ပြီးကြည့်လိုက်တဲ့အခါဝုဒ္ဓကိုမှီပြီးဖြစ်နေတယ်ဆိုတာသိတယ်။ဒါလည်းဝုဒ္ဓဝုဒ္ဓနာမကရဇကာယောဝုဒ္ဓနာမဝုဒ္ဓမြည်ဒီကကရဇကာယောကရဇကာယအတိဟောလာဗျာနီကရဇကာယနော်တလားတို့ကအာနာပါနာပိုင်းမှာလည်းဒီကရဇကာယအကြောင်းပြောခဲ့ဝုဒ္ဓဝုဒ္ဓဆိုတာကဘာပြောတာလဲလို့မေးရင်ကရဇကာယလို့ခေါ်ဆိုတယ်ကရဇကာယကိုပြောနေတာဘာအထောက်အထရှိတယ်လို့မေးစရာရှိတယ်အတွက်ဉာဏ်တန္တရာဟောတဣတိသမေဝိညာဏဣဋ္ဌတိတံဣဋ္ဌပရိပတ္တံတိဉာဏ်ယံကရဇကာယဘောတန္တရာရှိတော်ကြီးရတော်မူ၍ဣတိသမေဝိညာဏဣဋ္ဌတိတံဣဋ္ဌပရိပတ္တံတိဣတိသမေဝိညာဏဣဋ္ဌတိတံဣဋ္ဌပရိပတ္တံဟူ၍ဘုဒ္ဓံဖျားရှင်ဟောကြားတော်မူအပ်ပါ၏ဒီမှာဟောထားတယ်ဟိုဒီကနိကေမာမေညဖလလုတ်တံနော်သာမေညဖလလုတ်တံစာမျက်နှာ82မှာလည်းဟောထားပါတယ်မိဇိမနိကေမိဇိမပဏ္ဏတပါဠိတော်စာမျက်နှာ209မဟာသုခုလူဒါယိလုတ်တံမှာလည်းဟောကြားထားပါတယ်နော်သာမေညဖလလုတ်တံကတော့နာမည်ကျော်ဖြစ်တဲ့တခါတော့အဇတတကိုဟောကြားတော်မူတဲ့လုတ်တံဖြစ်ပါတယ်မဟာသုခလူဓာယီသုတ်တံကတော့မဟာသုခလူဓာယီပြပိုက်ကိုမြတ်စွာဘုရားဟောနေတဲ့သုတ်တံဖြစ်အဲ့ဒီသုတ်တံဒီမှာဘုရားရှင်ကဣတိသမေဝိညာဏဣဋ္ဌတိတံဣဋ္ဌပရိပတ်တံဆိုပြီးတော့ဒီလိုဟောထားတယ်ဒီဟောကြားချက်ဒီကရဇကာယကိုဘုရားရှင်ရည်ရွယ်တော်မူပြီးတော့ဟောထားတာကောင်းပြီအဲ့ဒီစကားလေးကဘာပြောလဲမေငါဤဝိညာဏအတိစိတ်ဝိဣတိသဝိညာဏဤအတိစိတ်ဝိညာဉ်ဒီကဣဒ္ဓဤကရဇကာယ၌တိတံဖြစ်၍နေ၏ဣဒ္ဓဤကရဇကာယ၌ပရိပတ်တံဆက်ဆက်၍ဖြစ်နေ၏ငါ့ရဲ့ဒီအတိနဲ့ဝိညာဉ်ဟာဒီကရဇကာယမှာမှီနေတယ်ဒီကရဇကာယမှာပဲဆက်ဆက်ပြီးဖြစ်နေတယ်လို့ဘုရားရှင်ကိုရောတိုင်းကဟောထားတဲ့ဟောကြားချက်ရှိနေပါတယ်ဒါကြောင့်ဒီနေရာမှာဝုဒ္ဓဝုဒ္ဓဆိုတာကရဇကာယကိုပြောလို့ရင်ဖြစ်တယ်ဆိုပြီးရှင်းထားတယ်တောင်းပြီးကဲဘာလဲကရဇကာယဟောသောအထံတဘုဒ္ဓနိသေဝဥပဒ္ဒရူပာနိသသောတုကရဇကာယဟူသည့်အထတောတရားကိုအနတ္တဘောအဖြစ်ဘုဒ္ဓနိသေဝဘုဒ္ဓယုတ်ဓာတိ၄ပါးတို့၎င်းဥပဒ္ဒရူပာနိသဘုဒ္ဓယုတ်ဓာတိ၄ပါးတို့ကိုမိတော်ရဖြစ်ပေါ်နေကြအကုန်သော24မျိုးသောဥပဒ္ဒယုတ်တို့၎င်းသည်ဟောဘာပြောတာလဲကရဇကာယကရဇကာယဆိုတာဘူညုတ်ဓာတ်ကြီးလေးပါးနဲ့ဘူညုတ်ဓာတ်ကြီးလေးပါးကိုမှီတွဲပြီးဖြစ်ပေါ်နေတဲ့24မျိုးသောဥပါဒာယုတ်တွေကိုပြောနေတာဟောဒီလိုဆိုလို့ရှိရင်မူလပြီးနေပြီးတော့ဒီပုဂ္ဂိုလ်ရှုလာတဲ့ကယုတ်ကမထမ်းရှုပြီးပြီနော်နန်းကိုပြောင်းသိသိလိုက်တဲ့ဖတ်တာမရှိမကတရားတနည်းအားဖြင့်စိတ်ချတဲ့တဲ့စိတ်တဲ့ခဏတိုင်းမှာစိတ်ချတဲ့တဲ့ကိုဝိဓိလိုခေါ်တဲ့အာရဏဒွါရအလိုက်သိသိလိုက်ပြီ။မင်းကြီးမိတဲ့ခါမှာဒီနန္တရားတွေဘာမှီဖြစ်နေတယ်လို့လှမ်းကြည့်လိုက်တော့ဘူတယုတ်ဥပ္ပန္နယုတ်လို့ခေါ်ဆိုအပ်တဲ့ကရဇခាយကိုမှီဖြစ်နေတယ်ဆိုတော့တွေ့တယ်။ဒီတော့ဒီနေရာလေးမှာနော်မူလဒီကံဆရာတော်ကတော့ဖွင့်ထားပါတယ်။မူလဒီကမဟာတိခန္ဓာအဝိဘင်းမှလည်းဒီအကြောင်းအရာလေးပါနေတယ်နော်။ဒီပုံစံအတိုင်းနဲ့အထက်ကလည်းဖွင့်ထားတယ်။ဒီကဆရာတော်ကအဲ့ဒီမှာရှင်းထားတာကဒီအထက်ကဆရာတော်ကအခုလိုဖွင့်ဆိုနေခြင်းဟာဝိတ္ထုအရာကိုဦးဇင်းတို့အဘိဓမ္မာဤအရာကောက်ပုံကအဓိပ္ပာယ်တစ်မျိုးသွားနော်။ခုသုတ်တန်ဒေသနာတော်ဤအရာကောက်ပုံကြတော့သောအထံတော်ဘုဒ္ဓံဤသေးဝဥပဒ္ဒါရူပာဏိသဟောသူကဒီလိုဖွင့်ထားတယ်။သုတ်တန်ဤကြတော့ဘုဒ္ဓဝုဒ္ဓအရာကိုဘုဒ္ဓဥပဒေယုတ်တွေကောက်ရတယ်။ဘိဓမ္မာနိအရာကတော့သက္ခုဝုဒ္ဓဆိုရင်သက္ခုအကြည်တတ်တစ်ခုကိုပဲအရာကောက်ရတယ်။အရာကောက်တယ်ဆိုတော့ဘာပြောတာလဲ ဒါကဥဒ္ဓနာခေါင်းကြီးနေတော့ဒီလိုဖြစ်နေတယ်။ဒါကြီးတွေဒီမကြီးတွေနားလည်ခြင်းလည်းနားလည်မယ်နားမလည်ခြင်းလည်းနားမလည်ဘူး။သက္ကုတ္တဆိုတာသက္ကုအကြည့်တက်ကိုခေါ်တယ်လို့ဆိုလိုတာ။ဒါကိုအရက်ောက်ကပြောတာနော်။ဒါတော့အဘိဓမ္မာနိအရကသက္ကုတ္တဆိုရင်သက္ကုအကြည့်တက်ကိုပဲဆိုလိုတယ်။သောတဝုဒ္ဓဆိုရင်နာအကြည့်သောတအကြည့်တက်။ဂါဏဝုဒ္ဓဆိုရင်ဂါဏအကြည့်တက်နှာခေါင်းအကြည့်တက်။ဇိဝဝုဒ္ဓဆိုရင်လျာအကြည့်တက်ဇိဝအကြည့်တက်။กายวุฒุဆိုရင်ကိုအတိတ္တกายပတ္တတကိုပဲခေါ်တယ်နော်ဟရိယဝုฒุဆိုရင်တော့ဟရိယဝုฒุယုတ်ကလေးတစ်ခုကိုပဲကွက်ပြီးဆိုလိုတယ်ဒါကအဘိဓမ္မာနိသုတ်တန်ကြီးကြတော့သက္ခုဝုฒุလို့ပြောရင်သက္ခုမှာရှိနေတဲ့ဘုရိယဥပဒေကိုဆိုလိုတယ်အဲ့တော့ဒီဌာနမှာသက္ခုမှာယုတ်ဒီဘလောက်ရှိလဲတော်တော်ကယုတ်ပိုင်းကပြောခဲ့ပြီးပြီသက္ခုတတကကလกายตัตตกะกะละภาวะตัตตกะกะละอสิริสะอัฏฐกะละอุริสะอัฏฐกะละอหระสะอัฏฐกะละป้องเนี่ยတော့ยุคละအမျိုးစံ6မျိုးยุคအမျိုးစံ54ရှိတယ်ပြောပြီးအဲဒီ54မျိုးထဲမှာသက္ခုအတ္တိတ္တတစ်ခုကတော့ပတ္တနသက္ခုလို့ခေါ်တယ်ယံနေတဲ့53မျိုးသောยุคတွေကသတ္တံဘာရသက္ခုလို့ဒီလိုခေါ်တယ်သတ္တံဘာရသက္ခုဆိုတာကတော့သက္ခုအတ္တိတ္တကလေးတစ်ခုဖြစ်အောင်ဝိုင်းဝန်းပြီးတိဆောက်ပေးနေတဲ့အဆောက်အအုံများလို့ဆိုလိုပါတယ်ဒီတော့မျက်လုံးအိမ်တစ်ခုကိုတက်ခွက်ကြည့်လိုက်တော့သက္ကုအကြည့်တက်သက်သက်ချင်းမရှိဘူးမရှိတဲ့အချိန်ခါကျတော့ယံနေတဲ့ယုတ်ကလအမျိုးသားကအလုံးပေါ်နေတော့ယုတ်အမျိုးသား50နဲ့ယုတ်ကလအမျိုးသား6မျိုးယုတ်အမျိုးသား54မျိုးပေါင်းစုမှဒီသက္ကုလို့ခေါ်တဲ့မျက်လုံးအိမ်တစ်ခုဖြစ်နိုင်တဲ့အစွမ်းဟာရှိရှိတော့ဥစဉ်တော့သုတ်တန်လေးနဲ့အဘိဓမ္မာနဲ့ဒီနေရာမှာဘာကြောင့်ယခုဆိုတဲ့သကလုံးတစ်လုံးမှာအယံကောက်ပုံချင်းခေါ်ဆိုပုံချင်းမတူရတယ်ဆိုတော့အကြောင်းဖြစ်အဘိဓမ္မာနိကတော့သူကမုတ်ချအေဒနာပရိယအေဒနာမဟုတ်ဘူးမုတ်ချအေဒနာဆိုတာကသက္ခုဝိညာဉ်လို့ခေါ်ဆိုအပ်တဲ့ယူပါယံကိုသိနေတဲ့သက္ခုဝိညာဉ်ဥဆောင်နေတဲ့မြင်တိစိတ်ပြီးတော့မြင်တိစိတ်နဲ့အတူရှင်တွက်ဖြစ်သွားတဲ့နန္တရားရှင်းလုံးပေါ့သက္ခုဝိညာဉ်ဘာသာဝရဏတိညာစရဏဣဂကရစီတမနတိကရလို့ခေါ်ဆိုအပ်တဲ့ဒီနန္ဒယာရှင်လုံးသူနန္ဒယာရှင်လုံးညီသက္ခုအကြည်ဓာတ်ကိုသာအမိဖြစ်တဲ့ကျန်တဲ့မျိုးလုံးအိမ်အတွင်းမှာတည်ရှိနေတဲ့သတ္တံပါရသက္ခုအမိရနေတဲ့53မျိုးသောရုပ်ကိုဖိတပြီးဖြစ်တာမဟုတ်ဘူးမဟုတ်တဲ့အဲ့အတွက်အဘိဓမ္မာနိကအမိယဝုဒ္ဓလို့ပြောရင်သက္ခုအကြည်ဓာတ်တစ်ခုကိုပဲဆိုလိုတယ်သို့သောသုတ်တန်နိကတော့သက္ခုအကြည့်တက်ခုတွင်မဆိုလိုပဲဒီဝိသုရိယကိုဘူရိယဥပဒေအကုန်လုံးဆွလုံးနေတယ်ဘာကြောင့်လဲသုတ်တန်ကြီးကလုပ်ငန်းခွင့်အလုပ်လုပ်တဲ့အပိုင်းမှာယောဂဝန္တရပုဂ္ဂိုလ်များလက်တွေ့ကျင့်ရမယ်လုပ်ငန်းခွင့်ကိုဖော်ပြတဲ့နည်းဖြစ်တယ်ဒီလိုပုံပြီးနည်းနည်းလေးရှင်းအောင်ပြောမယ်သက္ခုအကြည့်ဒီသက္ခုအကြည့်တခုတည်းဖြစ်နေတယ်ဆိုတာမရှိဘူးသက္ခုတ္တကကလတ်ကိုခေါ်ဆိုအပ်တဲ့ကလတ်အနေနဲ့ဖြစ်တယ်။ကလတ်အနေနဲ့ဖြစ်တဲ့အခါကျတော့ဥစ္စေလို့ယုတ်ပိုင်းမှာယုတ်တုံးယုတ်ခဲလို့ခေါ်ဆိုအပ်တဲ့သန္တိကဏ္ဍသုံးဘဝကဏ္ဍကိစ္စကဏ္ဍအတုံးအခဲသုံးမျိုးပြို့မှပရမတ်ကိုညံ့အမြင်ဆိုင်။ပရမတ်ကိုညံ့အမြင်ဆိုင်မှယုတ်အစ်စ်ကိုစပြီးပြီးမယ်။ဒါကယုတ်အစ်စ်ကိုဒီရဲ့အတွက်ကတော့ကဏ္ဍလို့ခေါ်တဲ့ဒီယုတ်အတုံးအခဲတွေကိုပြို့ခွင့်တော့အောင်ညံ့နဲ့ချုပ်ခွဲပြီးတော့ရှုမှာမှာဖြစ်တယ်။အဲ့ဒီလိုဖြုတ်ခွဲပြီးရှုတဲ့အပိုင်းမှာခဏပြောရမယ်ဆိုတဲ့မူကိုသုတ်တန်နည်းမှာလုပ်ငန်းခွင်မှာဖော်ပြထားတယ်နော်ခဏအတုံးတဲ့ပြောအောင်ဖြုတ်ခွဲပြီးရှုလိုက်တဲ့အခါကျတော့ဖြိုးတော့ဖြုတ်ခွဲလိုက်ပါရဲ့စက်ခုအကြည့်တစ်ခုပဲသိလိုက်တဲ့ဉာဏ်နဲ့ရုပ်53မျိုးကိုတော့ဘာလို့မှမသိလိုက်ဘူးဆိုရင်လည်းလုံလောက်ပါမလားမလုံလောက်လုံငန်းတွေလုတ်တဲ့အပိုင်းမှာကဏပြုံတဏှတိကဏသုံးပါးကဏအိစ္ဆာကဏခေါ်တဲ့ယုတ်တုံးယုတ်ခဲသုံးမျိုးလုံးကိုဖြိုခွဲပြီးတော့ရှုရမှာဖြစ်တော့အဲ့ဒီတော့ဖြိုခွဲလိုက်ပြီဆိုရင်ဖြိုခွဲတယ်ဆိုတာကဒီကိစ္စစဉ်းစားကြည့်ဖြိုခွဲစရာရှိမှဖြိုခွဲလို့ရတယ်ဇက်ကိုအကြည့်ကဇက်ကိုအကြည့်တက်တခုတည်းပဲကွက်ပြီးဖြစ်နေပါတယ်ဆိုရင်သူ့ကိုထပ်ပြီးဖြိုခွဲနေဖို့လိုသေးလားမလိုဘူးဖြိုခွဲစရာရှိမှသူကပရမတ်ကိုမြန်အမြင်ဆက်အောင်ရှုလို့ရအောင်ရှုခွဲပြန်ရှိတဲ့ရှုခွဲပြီးရှုနိုင်ပါမှပရမတ်ကိုဉာဏ်ဖြင့်ဆိုင်တယ်ဒါကြောင့်လုပ်ငန်းခွင့်လုပ်တဲ့အပိုင်းမှာကဏပြောင်းရှုရမယ်လုပ်ငန်းခွင့်ဖြစ်လို့သုတ်တန်နည်းအရာကတော့ဝုဒ္ဓအရာ ဘူလျောဥပါဒါယောအကုန်လုံးကိုပဲကောက်ရတယ်ဒီတော့မျက်စိမှာဘူလျောဥပါဒါယော54မျိုးနားမှာ54မျိုးနှာခေါင်းမှာ54မျိုးကျန်းမှာ54မျိုးကိုယ်မှာ54မျိုးနှလုံးမှာ54မျိုးဆိုပြီးဒီလိုသင်ပြရအဲ့ဒီရုပ်ရှင်ကိုတစ်လုံးစီလုံးစီညာနဲ့ခွဲခြားသိချာပြီးရှုနိုင်မှပရမတ်ကိုညာအမြင်ကစိုက်အဲ့ဒီတော့ညာအမြင်စိုက်အောင်ရှုရမယ်ဆိုတဲ့ဤစနစ်ကိုပြလို့လို့အတ္တကတဆရာတော်ဒီဝုဒ္ဓအညသောအထံတော်ဘုဒ္ဓံဤဝဥပါဒါရူပာဏိသာဒီအကောအနတဘောအဖြစ်ဝုဒ္ဓဆိုတာဘုရားဥပါဒေဥတွေကိုခေါ်ပါတယ်လို့ဒီလိုရှင်းတာပါဆိုပြီးမူလတိကံဆရာတော်ကရှင်းတာပါနော်ဒါကြောင့်ကောင်းပြီကလုံလောက်ပြီလုံတဲ့အပိုင်းမှာပထမယုံတရားတွေကိုသိကြည့်ပြီးပြီယုံတရားကိုအာယုံယူပြီးဖြစ်ပေါ်တဲ့နန္တရားတွေကိုဆက်လက်သိကြည့်တယ်သိကြည့်ပြီးတဲ့အခါဒီနန္တရားတွေဘာမှီဖြစ်နေတယ်ဆိုတာကိုတစ်ပတ်ပြန်ကြော့ပြီးတော့ကြည့်ရတယ်ဒီကယုတ်ကိုရှုွက်နှစ်ပတ်ပြန်လဲမသွားဘူးနော်လဲသွားပြီရှုလိုက်တော့ဒီဝဋ်ထုတွေကိုမှီဖြစ်နေပြီဒီကောင်းတဲ့တင်းကိုမှီဖြစ်နေတယ်ဆိုတာတွေ့ပြီတွေ့လိုက်တဲ့အခါရှေ့ဆက်ပြီးဘာလုပ်ရမလဲဧဝမေထဝဋ်ထုရူပံဖတ်တပိစမကနာမန္တိနာမရူပမတ္တမေဝဘတ္တိဟောယောဤတော်လင်းအထာဤနိယ၌ဝုဒ္ဓမြာဟောဝုဒ္ဓယောဝုဒ္ဓတိကရူပံယုတ်တရားတိဖတ်တပိစမကဖတ်တံလင်းငါကုမြောက်ရှိတဲ့တရားတော်တိကနာမနံတရားတိဣတိဤတော်နာမရူပမတ္တမေဝနာနိယောကိုနာနိယောမြကိုသာသယင်ပတ္တိဉာဏ်နဲ့တွေ့မြင်တော့ဤယုတ်နဲ့နှစ်ပါးပဲတွေ့တော့ဝုဒ္ဓမြာဝုဒ္ဓဤတိကယုတ်တရားဖတ်တပိစမကတရားတိကနံတရားယုံတရားနဲ့တရားနှမျိုးကိုတည်းဒီမှာတွေ့တွေ့ပြီရူပံစေတ္တရူပခန္ဓာနာမံသတ္တရောအရူပိနောခန္ဓာတိပိစ္ဆခန္ဓာမတ္တံဟောတိရူယုံတရားကရူပခန္ဓာနာမ်တရားတွေကနာမ်ခန္ဓာ၄ပါးပေါင်းလိုက်တော့ခန္ဓာ၅ပါးပဲယုတ်တဲ့နာမ်တွေကိုနှစ်ပုံပုံလိုက်တော့ယုတ်တရားနာမ်တရားနှမျိုးရနှစ်ပုံပရမတ္ထအတ္တဝိပါဒဉာဏ်ရဲ့အစုကအာယုံဖြစ်တဲ့စိတ်စိတ်တဲ့ယုတ်တရားနော်ဒီစိတ်ရည်နဲ့ယုံကြရည်ကိုစိတ်နဲ့စိတ်တွေကိုနားခေါ်တယ်။ယုံကြရည်ကယုံကြရည်ယုံနဲ့နားနှစ်ပါးနှစ်ပုံပုံလိုက်တော့ယုံနားနှစ်ပါးဖြစ်နန္တရားတွေကိုတကဝေဒနာသိညာသင်္ခါရဝိညာဉ်ဆို၄ပုံထပ်ပုံလိုက်တော့၅ပုံဖြစ်သွားတယ်။ယုတ်ကတစ်ပုံနာမ်က၅ပုံခန္ဓာ၅ပါးကဲနာမရူပဝိနိမုဒ္ဒဟိပိစ္ဆခန္ဓာပိစ္ဆခန္ဓာဝိနိမုံတင်းစနာမရူပနတ်တိနာယုတ်ကလွတ်နေတဲ့ခန္ဓာ၅ပါးဆိုတာလည်းမရှိကောင်းဘူးခန္ဓာ၅ပါးကလွတ်နေတဲ့နာယုတ်ဆိုတာလည်းမရှိကောင်းပါဘူးဒီတော့နာစိတ်စိတ်တွေယုတ်တရားတွေကိုနှစ်ပုံပုံတာနဲ့၅ပုံပုံတာဒါပဲကွာတယ်ဘာဖြစ်လို့ဒီလိုလျှောက်ပြီးဘုရားကနှီးမျိုးမျိုးနဲ့ဟောနေရတယ်လို့မင်းရင်တော့အဲ့ဒီအပိုင်းလေးကိုတော့ဥပ္ပဒေနည်းနည်းလေးဖြတ်ပြောဖို့လွတ်လိမ့်မယ်ချင်းတယ်ဝိနည်းစာတရားအကြောင်းပဲဝိနည်းလို့ရင်အစ္စံတရားဓာတ်ခံနှလုံးသွင်းဓာတ်ခံကိုကြည့်ပြီးတော့ဘုရားကဟောနေတာဒီတော့ပရမတ္ထတရားကဘယ်နှမျိုးရှိလဲဆိုတော့၄မျိုးစေစေတသိက်ယုတ်နိဗ္ဗာန်ဆိုပြီးပရမတ္ထတရားဘယ်နှမျိုးရှိလဲ၄မျိုးပရမတ္ထတရား၄မျိုးဆိုတာကတကယ်ထင်ရှားရှိနေတဲ့တရားလို့ဆိုလိုတယ်တကယ်ထင်ရှားရှိတဲ့တရားဆိုတာက၄မျိုးပဲဗုဒ္ဓအဘိဓမ္မာမှာရှိတယ်။စိတ်ကစေတသိက်ကယုတ်ကနိဗ္ဗာန်ရ။အဲ့ဒီ၄မျိုးထဲမှာစိတ်စေတသိက်ယုတ်ဒီပရမတ္တရား၃မျိုးကအနိစ္စပရမဒုက္ခပရမအနတ္တပရမ။အနိစ္စဆိုတာကဖြစ်ပြီးတဲ့နဲ့ချက်ချင်းပြတ်သွားတဲ့တရားတွေဖြစ်ချင်းကြောင့်သူတို့ကအနိစ္စပရမတရားဖြစ်ခြင်းပြည့်ခြင်းတန်ရက်ခြင်းအမျက်မပြတ်နှင်းပါနှိမ့်ဆက်ခံရတဲ့တရားတွေဖြစ်ခြင်းကြောင့်ဒုက္ခပရမတရားမပြည့်စည်တဲ့အခြင်းအကျင့်အခိုင်အမာအနှစ်သာရအဖြစ်ပြီးတဲ့အတ္တမဟုတ်တဲ့အနတ္တတရားတွေဖြစ်ခြင်းကြောင့်အနတ္တပရမတရားဟုတ်တော်အဘာဝဋ္ဌဖြစ်ပြီးတဲ့နဲ့မရှိခြင်းအနဲ့သဘောကိုရောက်ရှိသွားတယ်ဒီစိတ်ကလေးတွေယုတ်တရားတွေဖြစ်ပြီးတာနဲ့မရှိတဲ့သဘောဘောကိုရောက်သွားတာပဲ။ဘာမှမရှိတော့ဘူး။သို့တော့အကြောင်းမကုန်ရင်ထပ်ပြီးဖြစ်။အကြောင်းကုန်သွားရင်တော့ရပ်သွားလိမ့်မယ်။အရတ္တမဲ့ရောက်တဲ့အခါမှာအဝိဇ္ဇာတဏဥပါဒသင်္ခါရကံဆိုတဲ့အကြောင်းကြတဲ့အခါကုန်သွားတဲ့အကြောင်းတွေကုန်ပြီဆိုရင်တော့ရပ်သွားမှာပဲနော်။ Tanya udah droga, neiza brahma, dukha brahma, ananda brahma, nibbanga, neiza brahma, neiza brahma, dukha brahma, dule ananda brahma. Jadi tiada sihir mana tu nibbana ada ro, mahupun ananda, no? Tapi nama ananda sudah ada nibbana le ananda siapa mas? Hari lo brahma namu sihir, nega. Kedua brahma pide di nibbanga, dulu dongda nida yogi kerogong di. Padama Brahma, Dulia Brahma, Tadia Brahma, Lopotu Ada, this is the Yogiya Jago, Izada Pida, Natana, and then I got Bishopan Kala Doma. Longana don't let Dio, Shubatungaya Vare. I don't know Shubatunga, Brahma, Mekunivanga, Yam, Padal. Dio Dinani Aboma Dredani, as well as you are sure. I don't know Julia Baifa. Dio Dinani Jago, this is the Yogiya Jago. ဒီနေ့စတဲ့ကိုနှစ်ပုံသုံးတဘုံပုံလိုက်တယ်ယုံရတဲ့ကိုတဘုံယုံတာနှစ်ပါးနေပေါ့အဲဒီတော့နှစ်ပုံပုံပြီးတော့ဝိပဿနာရှုတယ်ရတယ်ဒီယုံရတဲ့နေရာတွေဖြစ်ပြီးပြနေတာကိုကြည့်ပြီးတော့အနိစ္စလို့ရှုတယ်ဖြစ်ခြင်းဖြစ်ခြင်းဖြစ်အနိစ္စခံရတဲ့တဘောတွေကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုတယ်မပြည့်စည်ပဲအကြေကအခံယုံမှာနှစ်သာရအပြည့်ဒီနေ့အတ္တမဟုတ်တဲ့တဘောတွေကိ တိကာလေနအရူပံသောထောယောဂီပုဂ္ဂိုလ်သည်ကာလေနယံခာရူပံယုတ်ညာကိုတမတ်တိသုံးသာရှုပတ်၍နေ၏ကာလေနယံခာအရူပံနန္တရားကိုတမတ်တိသုံးသာရှုပတ်၍နေ၏ဒီလိုဖွင့်ထားနော်အထံတာလီနီသင်္ကရာဆံတဲ့နံ298မှာဖွင့်ထားပါတယ်ယံခာယုတ်ညာဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်းပြီးရှုတယ်ဉာဏ်ခန္ဓာဉာဏ်ကောအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်းပြီးရှုတယ်ဒါယုံနာနှစ်ပါးနည်းဘယ်လိုပုဂ္ဂိုလ်မျိုးကိုဘုရားရှင်ဒီစနစ်ကိုဟောတယ်လို့မြင်ရင်တော့ယုတ်ရနိုင်တဲ့အသိဉာဏ်တန်ရှင်းတယ်။နာတရားနိုင်တဲ့အသိဉာဏ်တန်ရှင်းတယ်။အဲ့ဒီတော့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားဒီယုံနာနှစ်ပါးနည်းဖြင့်ဝိပဿနာအကျုပ်ကိုသင်ပြတော်မူတယ်။ပုံစံထုတ်ပြရရင်တော့ပိဿကဇနီးမောင်နှံတို့ဖြစ်ပါတယ်နော်။ဒါပိဿကဇနီးမောင်နှံတို့ကိုမြတ်စွာဘုရားကယုံနာနှစ်ပါးနည်းဖြင့်ဝိပဿနာအကျုပ်ကိုသင်ပြတော်မူတဲ့အတွက်ဘုရားရှင်ဟောကြားပြတာဆုံးဆုံးပါတော်မူတဲ့ဒေသနာနောက်တော့ဉာဏ်အစဉ်စစ်လွတ်ပြီးတော့ရှုပ္ပသုံးကနိုင်တဲ့အတွက်ဒေသနာတော်အဆုံး၌ဇနီးမောင်နှံနှစ်ဦးတော့သတ္တပတိမတ်ကိုတည်သွားကြတဲ့ထုံးရှိတယ်။ဒီနဲ့ပို့ပြီးတော့အင်္ဂါတိအတ္တတမျိုးပုံစံချင်းနေတဲ့မထေရဉာဏ်ကြီးတစ်ပါးလည်းရှိတယ်။အဲဒီမထေရဉာဏ်ကြီးအကြောင်းကတော့ဂိဉ္စုသောဗမသုတ်တံမှလာရှိပါတယ်။သုံးဆက်တဲ့ပုံအတွင်းသစ္စာတဘိဒ္ဒနှစ်ဌာနပေါ့နော်အတိဏ္ဍကပိစ္ဆုံပံကလသုံးပါအတွင်းတိရှိနေတဲ့ပရမတ္ထအဒါနတွေကိုဒုက္ခကဇူရဆွတ်စုပြီးတော့ဝိပဿနာရှုနိုင်တယ်ဒုက္ခစိတ်စိတ္တရုပ်ရားတွေကိုဘယ်နှပုံပုံရှုလဲဒီပုံနဲ့ပုံရှုဘယ်လိုရှုလဲယံတိစေသမှုရိယဓမ္မံတဗ္ဗံတဏိရောဓဓမ္မံတိဟောဖြစ်နေတဲ့တရားမှန်အကုန်လုံးပြည့်နေတယ်ဒါပဲတစ်ချက်တည်းရှုတယ်ဘယ်ဒီအကုန်လုံးဆွတ်စုပြီးကြည့်လိုက်ဟာသူ့လိုရပါမလားဘယ်တော့တောင်ရနေတဲ့ရုပ်ဒီနန်းဒီဘယ်လိုဆွတ်စုမလဲမြန်ရဲ့အနုဘောကိုတွားပြီးတော့သိပြီးတော့မဝေဘန်းနဲ့နော်အခုလက်ထောင်ကြည့်ပါခွန်မဖန်းတယ်မကြောက်ဘူးလားဘယ်နှကောင်လောက်ရှိရင်တက်ကြည့်ရတဲ့နော်အဲ့ဒီအနန္တကိုမကြောက်ဘူးလားကြားတယ်လို့မင်းဘယ်နဲ့ကြည့်လဲဟုတ်ပါမလားမင်းရှင်မလို့ဘူးလားဉာဏ်ရဲ့အနုဘောကတည်းတဲ့ပုံပြီးကြည့်ကြပါလေပဂတိဉာဏ်လုံးကခုလိုလက်မိုက်နေတဲ့အချိန်ကကောင်းကင်ကတန်ရှင်းနေလို့ချင်းကောင်းကင်ကိုတစ်ချက်လောက်ပေါ့တစ်ဆက်ကလောက်အတော့ဟို10မိနစ်လောက်လှက်ပြီးကြည့်လိုက်စားအဲ့ဒီ10မိနစ်လောက်အတွင်းမှာမြင်လိုက်တဲ့ရေတွေကိုရေတွက်ကြည့်စမ်းဘယ်နှလုံးရှိတယ်လို့ရေတွက်ကြည့်တော့ရေတွက်လို့ရရခြင်းလည်းရမယ်ပေါ့လေဒါတော့ရတဲ့မြင်းစနစ်တွေနဲ့ရေတွက်ရင်ပေါ့နော်ဘုကလည်းဟိုတို့အကန္တလိလန်နေတဲ့ပုဂ္ဂိုလ်တွေအဖို့တော့လိလန်လို့ရခြင်းလည်းရမယ်ပေါ့သူတို့ရဲ့ခံမှန်းခြင်းကတော့စัจ java လန်တစ်ခုပေါင်းခြင်းမှာကျင်တရားနဲ့ကပေါင်းကရင်2000ဂရင်း2000လောက်ရှိတယ်လို့သူတို့ခံမှန်းနေတယ်တူတယ်နော်ဂရင်း2000လားဂရင်း2000လောက်ကဲထားပါတော့နော်ဒါကသူတို့ရဲ့ခံမှန်းခြင်းပေါ့ပကတိတော့မျက်စိဖြင့်မြင်လိုက်တဲ့ဒီကျင်တရားဒီကိုတော့မှဘယ်နှလုံးရှိတယ်လို့ထိုင်ပြီးရင်တွက်ရင်လက်နဲ့ဖြည်းဖြည်းရင်တွက်တော့ကိုင်းမှာကိုင်းမယ်အဲ့ဒါကိုရည်တော့လုံးမကုန်နိုင်တဲ့ဟာမြင်တာမဟုတ်ပါဘူးလို့သွားပြောလို့ဖြစ်ပါမလား မဖြစ်နိုင်ဘူး။ဉာဏ်ရဲ့အနုဘောကဒီတဲ့ပို့ပြီးကြည့်ကြည့်နော်။ဒါကြောင့်ဒီမထေရကြီးကတော့ဉာဏ်ရင်စိတ်သမှုရိယဓမ္မတ္တပဒံနိရောဓဓမ္မဖြစ်နေတဲ့တရားမှန်ရဲ့အလုံးပြက်နေတယ်လို့ခြုံပြီးတော့သူကသင်္ခါရတရားတွေကိုအကုန်လုံးဖြူလိုက်တာ။သူလည်းအရတ္တဘုပေါ့မြောက်တယ်။အဲဒီလိုပုဂ္ဂိုလ်မျိုးကြတော့ဒေဘူမကကမ္မထာနိကပုဂ္ဂိုလ်ဆိုပြီးဒီလိုခေါ်သုံးခွဲထားနော်။တခါဒီစိတ်ကလေးတွေအဲ့ဒီဖြစ်နေတဲ့နေရာမှန်ပြက်နေတဲ့ခါကဘာရင်းနဲ့လို့မေးတော့ဒီစိတ်စိတ်တွေမြုပ်တရားတနည်းအားဖြင့်ဒုက္ခသစ္စာတရားသမုဒိယသစ္စာတရားအတူတူပဲနော်ဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေဆိုဒီလိုနဲ့ဆွတ်စုပြီးတော့သူကဝိပဿနာရှုတယ်ဉာဏ်အလုံးထက်မြက်တဲ့တိခပညာဝပုဂ္ဂိုလ်လို့ခေါ်ပါတယ်နော်နောက်တစ်ခုဘိသဝတိ၅ဥတို့ပုံစံပေါ့နော်မြတ်စွာဘုရားကယုတ်တရားနဲ့အဋ္ဌညာတန်ရှင်းတယ်။နန္တရားနဲ့ပတ်သက်ပြီးသူပုဂ္ဂိုလ်တွေကအဋ္ဌညာတွေ့ဝင်နေတယ်။အဲဒီလိုပုဂ္ဂိုလ်မျိုးဖြစ်ခဲ့ရင်တော့ယုတ်တရားမှာအဋ္ဌညာတန်ရှင်းပြီးဖြစ်နေတဲ့အတွက်ယုတ်တရားကိုတဘုံပုံပြီးဝိပဿနာရှုဖို့ဆင်ခြင်ပေးတယ်။နန္တရားနဲ့ပတ်သက်ပြီးတော့အဋ္ဌညာကမတန်ရှင်းမှုတွေ့ဝင်နေတယ်။အဲဒီလိုပုဂ္ဂိုလ်တွေကိုဝေဒနာတဘုံ၊မေညာတဘုံ၊သင်္ခါရတဘုံ၊အတိစိတ်ဝိညာဉ်တဘုံလေးဘုံပုံပြီးတော့ဝိပဿနာဘာဝနာကထာရှုဖို့ရအတွက်မြတ်စွာဘုရားညွှန်ကြားပေးတယ်။ယုတ်တရားနဲ့အဋ္ဌညာတန်ရှင်းတယ်။နန္တရားနဲ့အဋ္ဌညာမတန်ရှင်းဘူးတွေ့ဝင်နေတယ်။အဲဒီလိုပုဂ္ဂိုလ်မျိုးကိုမြတ်စွာဘုရားဒီစိတ်တည်းနဲ့ယုတ်တရားတွေကိုငါးဘုံပုံပြီးရှုဖို့တဲ့ဤစနစ်လို့ခေါ်ထုတ်အပ်တဲ့ခန္ဓာငါးပါးဤဖြင့်ဝိပဿနာဘာဝနာကမထာစီးပြန်ဖို့ရအတွက်ညွှန်ကြားပြီးတော့မူတယ်နော်နောက်တနည်းသိက္ခာပညာဝါဉာဏ်ပညာထက်မြက်နေတဲ့သရောကောင်းတွေကိုလည်းမြတ်စွာဘုရားခန္ဓာငါးပါးနည်းနဲ့ဝိပဿနာရှုဖို့ရဉာဏ်ကြပေးတယ်လို့ဒီလိုသတ်မှတ်ချက်လည်းရှိနော်ပုံစံဆက်လို့ရှိရင်တော့ပိဿဝကိ၅ခုလို့ပေါ့နော်အနတ္တလက္ခဏသုတ်တံမှာဘုရားရှင်ကခန္ဓာငါးပါးနည်းနဲ့ရှုစုပြီးတော့မူတယ်ဒီလိုဆိုတော့ဓမ္မစကြာဒေသနာနည်းနဲ့အနတ္တလက္ခဏသုတ်တံဒေသနာတော်နည်းတို့သည်တခုနဲ့တခုဝိပဿနာရှုခွင့်ချင်းမတူဘူးလို့ဒီလိုတော့မထင်နဲ့နော်ဒေသနာဆိုတာယူဆတဲ့ရင်တော့အတူတူပဲဓမ္မစကြာဒေသနာတော်မှာသစ္စာဒေသနာတော်ဤအဖြစ်ကျွတ်တန်းဝင်အောင်ဖြည့်ရှင်းတာဒီပြစ္ဆဝါပြငါဥဒ္ဒကိုဖြည့်ချွတ်ထားတော့မူတယ်အဲဒါပြစ္ဆဝါပြငါဥဒ္ဒကိုသစ္စာဒေသနာတော်ဤနဲ့ဖြည့်ချွတ်တဲ့အပိုင်းမှာဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်တဲ့သစ္စာကဒုက္ခသစ္စာနဲ့သမုဒိယသစ္စာဖြစ်တယ်ဝိဒ္ဒသစ္စာနှစ်ပါးဉာဏ်ဝိဒ္ဒသစ္စာဖြစ်တဲ့နိရောဓသစ္စာမဂ္ဂသစ္စာဒီတရားနှစ်ပါးကတော့ဝိပဿနာဉာဏ်ရဲ့အရှုကအာယုံမဟုတ်ကြဘူးဒါကြောင့်ဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးဆိုရှိတဲ့အ ਨੇ ကဘာကိုဒုက္ခသစ္စာခေါ်လဲတန်ခိတ်ဒေနပင်စုပါဒာနဲ့ခန္ဓာဒုက္ခဓမ္မစကြာမှာရှင်းထားတယ်အရင်ကြောအပြင်ပြောမယ်ဆိုရင်ဥပါဒနဲ့ခန္ဓာ၅ပါးဒီဒုက္ခသစ္စာပဲလို့ဒီလိုခရဟောထားဥပါဒနဲ့ခန္ဓာ၅ပါးဆိုတာကဘာ၄လဲရူပဥပါဒနဲ့ခန္ဓာဝေဒနုပါဒနဲ့ခန္ဓာသိဉ္ဇဥပါဒနဲ့ခန္ဓာသင်္ခါရဥပါဒနဲ့ခန္ဓာဝိညာဉ်ဥပါဒနဲ့ခန္ဓာဆိုပြီးဥပါဒနဲ့ခန္ဓာဘယ်နှပါးရှိလဲ၅ပါးဘာကိုရူပဥပါဒနဲ့ခန္ဓာခေါ်တယ်ဟောခန္ဓာဘက်ကနာယောပါဠိတော်ခန္ဓာသုတ်တံမှာဘုရားရှင်ဟောထားတယ်နော်ဉာဏ်ကြီးစီရူပအတိဒါနာကတပိစ္ဆုပါဏဣဇ္ဇဒါဝဗိဒံဝဩလာရိကမတခုမံဝါဤနာဝပဏိတဝယန္တုရေတန္တိေဝါသာသောဥပါဒဏိယအယံဝုသတိရူပုပါဒာနဲ့ခန္တော်ဒီလိုပြောရှင်းတယ်နော်အတိအနာကပိစ္ဆုပါဏစတိဖြင့်တစ္ဆေတမျိုးသောအဖြစ်အဖြစ်ဒီနေတဲ့ယုတ်တရားအစုအပုံကိုရူပုပါဒနဲ့ခန္ဓာအတိညာကမိစ္ဆုပန်ဣဇ္ဇဒဗိဒဩရရိကဒုက္ခမအိနာပဏိတအတုရတဏိကပေါ့နော်တစ္ဆေတမျိုးသောအကျင့်ဖြင့်ဒီနေ့တဲ့ယုတ်တရားအစုပုံကရူပဘာဒနဲ့ခန္ဓာတစ္ဆေတမျိုးသောအကျင့်ဖြင့်ဒီနေ့တဲ့ဝေဒနာတရားအစုပုံကဝေဒနုဘာဒနဲ့ခန္ဓာတစ္ဆေတမျိုးသောအကျင့်ဖြင့်ဒီနေ့တဲ့သင်္ခါရတရားအစုပုံကသင်္ခုဘာဒနဲ့ခန္ဓာတစ္ဆေတမျိုးသောအကျင့်ဖြင့်ဒီနေ့တဲ့သင်္ခါရတရားအစုပုံကသင်္ခါရဘာဒနဲ့ခန္ဓာတစ္ဆေတမျိုးသောအကျင့်ဖြင့်ဒီနေ့တဲ့အတိစေဝိညာဉ်တရားအစုပုံကဝိညာဏုဘာဒနဲ့ခန္ဓာအဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးဒီသစ္စာဒေသနာတော်နည်းရပါသစ္စာလေဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကိုသစ္စာဒေသနာတော်နည်းဖြင့် ဘိသဝေပြီငေါတော့ကဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ဖို့မြတ်စွာဘုရားဓမ္မစကြာမှာညွှန်ကြားပေးနေတာဖြစ်တယ်။သမုဒိယသစ္စာဆိုတာကတော့ဟောအဋ္ဌကယရဏလောက်တော့မှာဘုရားရှင်ဟောထားတဲ့အတိုင်းအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပေါ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံစံတင်ဖြစ်ကျောင်းကျိုးဆိုပရိစ္ဆာသမုပ္ပါသဘောတရားတွေကိုကုန်စင်အောင်သိခဲ့ရင်တော့ဒါသမုဒိယသစ္စာကိုသိတယ်ခေါ်တယ်နော်။ဒီသမုဒိယသစ္စာအမြင်ရတဲ့ကျောင်းကျိုးဆိုပရိစ္ဆာသမုပ္ပါသဘောတရားတွေကိုလည်းဝိပဿနာရှိဖို့မြတ်စွာဘုရားဒီသစ္စာသင်္ခါရမှာညွှန်ကြားနေတယ်ဉာဏ်ကြနေခြင်းကြောင့်ဓမ္မစကြာဒေသနာတော်ရဲ့ဝိပဿနာရှုခွင့်နဲ့အနတ္တလက္ခဏာလောက်တန်ရဲ့ဝိပဿနာရှုခွင့်တို့သည်ဒုညီပါဒရာမတူညီဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲအတူတူပါပဲဒေသနာဟာကြီးဆက်ချက်နော်ဒါကြောင့်ဒေသဝကိငါဟုတော့ကအနတ္တလက္ခဏာလောက်တန်ကြတော့ဘုရားရှင်ကယုတ်တရားဒီနေစာလအနိစ္စာလမေးတယ်အနိစ္စာလို့ဖြေတယ်ဒုက္ခလားဒုက္ခလားမေးတော့ဒုက္ခလို့ဖြေတယ်အနိစ္စာလည်းမှန်တယ်ဒုက္ခလည်းမှန်တယ်ဖောက်ပြပျက်စီးတတ်တဲ့ဝိပရိနာမဓမ္မလည်းမှန်နေတဲ့ဒီယုတ်တရားကငါပဲငါဟပဲငါရဲ့အတ္တပဲလို့ရှုတယ်မလားမေးတော့မရှုသင့်ဘူးလို့ဖြေတယ်။ဝေဒနာပညာသင်္ခါရဝိညာဉ်တွေမှာလည်းပုံစံတူပဲအမေးဖြေပြုလုပ်တယ်။အဲဒီလိုအမေးဖြေပြုလုပ်တဲ့နေ့စဉ်ကိုတော့အလေးစားတဲ့ကြောဒုက္ခတဲ့ကြောအနတ္တတဲ့ကြောသုံးကြောသုံးပြန်အပြန်အလှန်အမေးဖြေပြုလုပ်ပြီးတော့မှဝိပဿနာရှုခွင့်ကိုယုံလုံးဖော်နေတဲ့လုပ်ငန်းခွင်ဖြစ်ခြင်းကြောင့်တေပရိဝတ္တဓမ္မဒေသနာနီးလို့ခေါ်ပါတယ်။အရင်ကအမေးဖြစ်ပြီလို့ပြီးခန္ဓာ၅ပါးလုံးကိုသုံးအောင်အမေးဖြစ်ပြီလို့ပြီးတဲ့အခါကျတော့မှမြတ်စွာဘုရားကဘာရှိခွင့်အသင်ပေးလဲ။တသမတိဟာဘိခဝေယံကိစီရူပံအတိတနာကတအသုဆုပနာအိဇဒံဝဘိဒါဝါ။ဩနရိတံဝသကုမံဝဟိနံဝပဏိတံဝယံဒုရေတံတိကေဝါ။သဗ္ဗရူပံနေတံမမတိတောဟမတ္တမိနမေတောအတ္တတိဧဝမေတံယထာဘုဒ္ဓံတမ္မပညာယံတတဖံ။ဒီဝိပဒနာရှိခွင့်အစပြီးသင်ပေးနော်။ဝေဒနာတင်ရတဲ့ခါကဝိညာဉ်လေးမှလည်းပုံစံတူပဲဟောပါလားပုံစံတူပဲရှုခွက်တင်ပေးလိုက်အဲဒီရှုခွက်ကိုလေဒီတော်ပြန်ဖာသာပြန်ထတဲ့အန်တက်ကလေးနော်ဘယ်လိုလဲအတိဒါနာကတပိစ္ဆုပ္ပန္နအတိဒါနာကပိစ္ဆုပ္ပန်ဖြစ်သောယံကိစီရူပံဝါအလုံးစုံသောယုတ်တရားဒီ၎င်းဣဇ္ဇဒံဝါဣဇ္ဇဒံမူလီဖြစ်သောပိဋ္ဌဝါပိဋ္ဌမူလီဖြစ်သောယံကိစီရူပံအလုံးစုံသောယုတ်တရားဒီ၎င်းဒီနာဝယုတ်ညာတိမူလီဖြစ်သောကတိတဝမမြတ်တိမူလီဖြစ်သောယံကိစီရူပအလုံးစုံသောယုတ်တရားဒီ၎င်းဩလာရိကံဝယုတ်ညာတိမူလီဖြစ်သောဒုက္ခမဝတိမေနုညာတိမူလီဖြစ်သောယံကိစီရူပအလုံးစုံသောယုတ်တရားဒီ၎င်းဒီနာဝယုတ်ညာတိမူလီဖြစ်သောကတိတဝမမြတ်တိမူလီဖြစ်သောယံကိစီရူပအလုံးစုံသောယုတ်တရားဒီ၎င်းဒုရေဝအတိညာဉ်ဖြင့်ဝေဒီမူလီဖြစ်သောတဏိကေဝအတိညာဉ်ဖြင့်နိဒီမူလီဖြစ်သောဉာဏ်ကြီးစီရူပအလုံးစုံသောယုတ်တရားဒီ၎င်းအထင်ရှိကြ၏။ဣဒံသဗ္ဗံဤအလုံးစုံသောယုတ်တရားကိုဣဒံဤယုတ်တရားဒီကနမမငါဤယုတ်တရားမဟုတ်။ဣသောဤယုတ်တရားဒီကနဟမသမိငါမဟုတ်။ဣသောဤယုတ်တရားဒီကနမိအတ္တငါဤအတ္တမဟုတ်။ဣတိဤသောလျင်မမပညာယယုံတော်ယုံခေနန္ဒုံနံကဖြုတ်ခွဲဖို့တွင်ဝိပဿနာဉာဏ်အလင်းတဖြင့်ဧတံတဗံဤအလုံးစုံသောယုတ်တရားကိုယထာဘူတံဟောမပြန်ဟုတ်တိုင်းမှန်စွာသမ္မပညာယယုံတော်ယုံခေနန္ဒုံနံကဖြုတ်ခွဲဖို့တွင်ဝိပဿနာဉာဏ်အလင်းတဖြင့်တတဗံသူပသုံးပါအပ်ပေ၏ဒီလိုဖရပြန်ထားနော်အတိအနာကပိဿုပံကလတ္တမအတွင်းရှိတဲ့ယုတ်တရားအစ္ဆဒဗိဒ္ဓတန်တန်နှစ်ပတ်အတွင်းမှာတည်ရှိနေတဲ့ယုတ်တရားအကုန်လုံးကိုရှုပါတစ်လုံးရှုရမှာလားအကုန်လုံးရှုရမှာလားအကုန်လုံးရှုရမှာနော်သဗ္ဗံရူပံဩလာရိကဒုက္ခမဩလာရိကကယုံရင်ကျန်တဲ့ယုတ်တရားဒုက္ခမသင်္မေနိညာတဲ့ယုတ်တရားအညီတ၅ပါးနဲ့အာယုံယောက်9ပါးကရှုနေတဲ့ယောဂီရဲ့ဉာဏ်ထဲမှာယုံရင်ကျန်တဲ့သင်္လွယ်မြင်လွယ်လို့ဩလာရိကအမိရတယ်ဉာဏ်နေတဲ့ယုတ်တရားကတော့ရှုရတာခက်လို့ဒုက္ခမှာအမြင်ရကြတယ်။ဒီနယုတ်ညာတဲ့ယုတ်တရားပဏိတမောမြတ်တဲ့ယုတ်တရားအကုသိုလ်ရဲ့အကျိုးဖြစ်တဲ့ယုတ်ကုသိုလ်ရဲ့အကျိုးဖြစ်တဲ့ယုတ်သတိပဲဒီလိုနဲ့ဖွဲတဲ့အမျိုးမျိုးဖွဲပါလေနော်။ဒုရရှုတဲ့ယောဂီရဲ့အတိညာနဲ့ဝေးတယ်ဒုက္ခမှာယုတ်တရားကအရှုဝခက်လို့ဝေးနေတယ်။မန္တိကနီးတယ်။ဩရဏိကယုတ်တရားကတော့ရှုရတာနည်းနည်းလေးလွယ်တယ်အတိညာနဲ့နီးတယ်။ဝေးခြင်းဝေးနေခြင်းနီးယုတ်တရားအကုန်လုံးရှုပါဒါဖြင့်ဘုရားရှင်ကအကုန်ရှိပါလို့ဟောနေပါလေယုတ်ကလေးတလုံးရှိလည်းပြည့်စုံပြီးပါတယ်နာမည်တလုံးရှိလည်းပြည့်စုံပြီးပါတယ်ယုတ်ခက်ကလည်းတလုံးတော့ နောက်ဘက်ကလည်းတလုံးလောက်ရှိတယ်သိစာပြီးပါတယ်ဆိုတဲ့ဒီစကားကြီးစဉ်းစားဖို့မကောင်းဘူးလားစဉ်းကောင်းနေပြီနော်အကုန်လုံးရှုပါရှုတော့ဘယ်လိုကြောက်မလဲနေတမမနေတော့ဟာမတော့မေနမေတော့အတ္တတိဧဝမိတယတဗုဒ္ဓံဓမ္မပညာယအတ္တပံငါဟာမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်လို့ရှုပါအဲ့လိုရှုတဲ့အပိုင်းမှာညုံတုံးညုံခဲနံတုံးနံခဲတွေကိုညံနဲ့ဖြုတ်ခွဲပြီးတော့ဝိပဿနာဉာဏ်အလင်းတက်နဲ့ရှုသမ်းပါလို့ဒီလိုဘုရားကအရှင်းကြားနေနော်အရင်ညွန်ကြားချက်ကိုဥဒိယပန်းခင်ပြီးတော့ပိစ္ဆဝဂ္ဂိငါဥတို့ဘုရားရှင်ရဲ့ဒေသနာတော်နောက်တော့ဉာဏ်စစ်လွတ်ပြီးရှုဖတ်သုံးသပ်လိုက်တာအနတ္တလက္ခဏာတုတ်တံအဆုံးနဲ့ဗရတ္တဖို့တည်သွားကြတယ်ဘုရားဟောအတိုင်းလိုက်ပြီးရှုလို့တည်တယ်လားကိုယ်တည်းဒီလိုကိုယ်ရှုခြင်းလို့ရှုလို့တည်တယ်လားဘယ်ဟောင်းတိုင်းလိုက်ရှုကြတာပါနော်အဲ့ဒီရှုခွင့်ထဲမှာအတိတ်ခန္ဓာ၅ပါးမပါဘူးလားပါတယ်အနာဂတ်ခန္ဓာ၅ပါးလည်းပါနေတယ်သစ္စာတခန္ဓာ၅ပါးလည်းပါတယ်ဒိဋ္ဌခန္ဓာ၅ပါးလည်းပါနေတယ်မိုင်းရှုရကြတယ်ဆိုတဲ့သကလုံးလေးအဲ့ဒီထဲမှာဘယ်နှလုံးများပါလဲမပါပါဘူးသမ္မပညာဧဝမေတ္တယထဗုဒ္ဓံသမ္မပညာယကတ္တပံမဖို့မပြဖို့တိုင်းမှန်စွာထွန်းဖို့ပြီးတတ်တဲ့ဝိပဿနာဉာဏ်အလေးနဲ့ရှုပါဒီလိုအတိအကျဟောတဲ့အတိယုံပြလည်းသုနီ၎င်းဟောတဲ့အနာကယုံပြလည်းသုနီ၎င်းပဲဟောတယ်အစ္ဆဒမှာလည်းသုနီ၎င်းပိဒါမှာလည်းသုနီ၎င်းပဲဟောနေပါတယ်နော်မှန်စွာပြီးရှုရမယ်လို့ဘုရားဟောနေတာမဟုတ်ဘူးနော်ဒါကြောင့်သိစုတ်ဘံကိုတော့ဘောရဘောရတက်တဲ့ရှုအတိတ်နဲ့အနာဂတ်ဆိုတော့အနုမာနမှန်းသပြီးတာရှုပါလို့တချို့ပြောနေတဲ့စကားတွေဒါအမှန်တန်စဉ်းစားဖို့ကောင်းပြီနော်။ကဲခုပြောနေကြတာကဘာလဲ။ဝိနည်းရတို့ရဲ့အစ္ဆပိယအကြောင်းပြောနေတာနော်။အဲဒီလိုယုံတရားနဲ့ပတ်သက်ပြီးအတိညာကမှန်ရှင်းနဲ့နံတရားနဲ့ပတ်သက်လို့အတိညာမတန်ရှင်းဘူးဆိုရင်လေခန္ဓာငါးပါးနဲ့ဟောတယ်ဒီနည်းအားဖြင့်ဉာဏ်ပညာထက်မြက်နေတဲ့ပစ္စဝဂ္ဂိငါးဥဒ္ဒေလိုပုဂ္ဂိုလ်မျိုးဖြစ်ခြင်းရင်လည်းခန္ဓာငါးပါးနဲ့ဝိပဿနာရှုဖတ်ကိုဖျားရှင်ဉာဏ်ကြပေးနောက်တနည်းအဲ့ဒီခန္ဓာငါးပါးဆိုတာကဘာ၄လဲလို့ပြန်ပြီးဆန်းစစ်ကြည့်လိုက်တော့သိသိတဲ့ယုတ်တရားအတူတူပဲနော်နောက်တစ်ခုတချို့တချို့ပုဂ္ဂိုလ်ကြတော့နံတရားနဲ့ပတ်သက်လို့အဋ္ဌဉာဏ်လန့်ရှင်းတယ်ယုတ်တရားနဲ့ပတ်သက်လို့အဋ္ဌဉာဏ်ကမတန့်ရှင်းဘူးပါဖြစ်လို့လေသူရဲ့ဗာရမီနဲ့သိဖို့ထားတဲ့အစင်အဝါဓာတ်တွေကအတိတ်နဲ့ကပြစ္ဆုတ်ကံပေါ့လေအတိတ်ပြစ္ဆုတ်ကံပေါ့လေနော်ဒီဘဝမှာဖြစ်စဉ်နောင်နောင်သံဃာဆက်ဆက်ကဖြစ်စဉ်သိဖို့ထားတဲ့ဗာရမီဓာတ်ခံအစင်အဝါတွေကနန္တရားနဲ့ပတ်သက်ပြီးတော့သူကလိလံဖို့ကြွန့်ကျင်မှုတွေကတိတ်အကောင်းခဲ့ယုတ်တရားမှာသူကတိတ်ပြီးလိလံဖို့ကြွန့်နေခဲ့ရင်ပေါ့ယုတ်တရားနဲ့ပတ်သက်တဲ့အဋ္ဌဉာဏ်ကသူ့မှာမတမရှင်းဖြစ်နေတယ်နန္တရားနဲ့ပတ်သက်တဲ့အဋ္ဌဉာဏ်ကျတော့တန်ရှင်းနေတယ်အရင်တော့ပုဂ္ဂိုလ်မျိုးကိုမြတ်စွာဘုရားဒီယုတ်တရားတွေကို10ပုံကိုနန္တရားကို2ပုံကို32ပုံပုံပြီးတော့အာရဏဒေတာနည်းအဖြစ်ဝိပဿနာရှုဖို့ရန်သင်ပေးတယ်။တနည်းအားဖြင့်လည်းဉာဏ်အလယ်အလတ်သောပုဂ္ဂိုလ်တွေကိုလည်းအာရဏဒေတာတော်နည်းဖြင့်မြတ်စွာဘုရားဝိပဿနာရှုဖို့ကိုသင်ပေးတယ်။အာရဏ7ပါးဆိုတာဘာတွေလဲလို့လှမ်းပြီးသိချာပရမတ္ထသစ္စာဘက်ကကြည့်လိုက်တော့သိသိတဲ့ယုတ်တရားအတူတူပဲနန္ဒကုတိချုပ်ပုဂ္ဂိုလ်တွေကြတော့ယုတ်တရားနဲ့ပတ်သက်လို့လည်းအဋ္ဌညာမတန်ရှင်းမှုတွေ့ဝေတယ်။နန္ဒရားနဲ့ပတ်သက်လို့လည်းအဋ္ဌညာမတန်ရှင်းမှုတွေ့ဝေတယ်။အဲဒီလိုပုဂ္ဂိုလ်မျိုးဖြစ်ခဲ့ရင်တော့မြတ်စွာဘုရားဒီယုတ်တိနန္ဒကုတိတစ်ဆင့်ပုံပုံပြီးတော့ဝိပဿနာဘာဝနာကမ္မထံစီးပြန်ဖို့ရန်အတွက်ညွှန်ကြားပေးတယ်။ဓာတ်တစ်ဆင့်ပါးနည်းခေါ်တယ်နော်။ဓာတ်တစ်ဆင့်ပါးကဘာရင်းလဲလို့ပြန်ပြီးမေးကြည့်လိုက်တော့လေ။ဒီစိတ္တိယုတ်တရားပဲ။ဒါကြောင့်ဝိပါဒနာဉာဏ်ရဲ့အရှုကအာယုံဖြစ်တဲ့ပရမတ္ထဓာတ်ကတော့အတူတူပဲအပုံပုံနာလေးပဲကွာဟာချက်ရှိရှုပွားရမှာကသာဝကရိကဒီစိတ်ရှင်တဲ့ယုတ်ရားကြီးပဲအတူတူကြီးပဲနော်ဒါကြောင့်ခုဒီနေရာမှာနာယုတ်နှစ်ပါးကလွတ်နေတဲ့ခန္ဓာငါးပါးဆိုရလဲမရှိဘူးခန္ဓာငါးပါးကလွတ်နေတဲ့နာယုတ်ဆိုရလဲမရှိကောင်းဘူးဆိုပြီးတော့ဒီမှာနမတ္တပပိစ္ဆေနဲ့အញ្ញံရအောင်အပြည့်အမြအနှံလန်ရှုဖို့ညွှန်ကြားနေနော်ဒီတဲ့တင်တဲ့ဒီပါရှင်ကြလေဘာဤနေပိစ္ဆေခန္ဓာတိဟိတုကတိဥပပရိက္ခန္တောအဝိဇ္ဇာတိဟိတုကတိပတ္တိဒီခန္ဓာငါးပါးတွေဘာဖြစ်ဖြစ်နေတယ်လို့လှမ်းကြည့်လိုက်တဲ့အခါဉာဏ်နဲ့စဉ်းစားကြည့်လိုက်တော့အဝိဇ္ဇာတိဟိတုကတိပတ္တိအဝိဇ္ဇာစတဲ့အကြောင်းတရားတွေကိုသွားပြီးမြင်တယ် ဝိဇ္ဇာစတဲ့အကြောင်းတရားတွေသင်္ချာဖြစ်လို့ဒီရုပ်တွေနာမည်ခန္ဓာငါးပါးတွေသင်္ချာဖြစ်နေတယ်ဆိုတာသွားပြပြီးတွေ့အောင်ရှုရတော့အဲဒီအဝိဇ္ဇာကဘယ်တော့မှဖြစ်ခဲ့လဲဒီဘဝခန္ဓာငါးပါးတို့ရဲ့အကြောင်းရင်းဖြစ်တဲ့အဝိဇ္ဇာတဏှာဥပါဒါသင်္ခါရကံကအတိတ်ကဖြစ်ခဲ့တာပဲနော်အတိတ်ကိုလမ်းရှုရမလားမရှုရဘူးလားရှုရပြီဒီပိုင်းရောက်လာတယ်တဏှာပစ္စယောစေဝပစ္စယောပဉ္စဉ္စဣဒံအကြောင်းတရားနဲ့အကျိုးတရားပဲရှိပါလားဉာဏ်တတော်ဝပုဂ္ဂလောဝနတ္တိဒါကြအကြောင်းတရားအကျိုးတရားကလွန်ရင်ပုဂ္ဂိုလ်တ attva ဆိုတာမရှိဘူးသုဒ္ဓံသင်္ခါရပုံစံမတ္တအမိဝါသင်္ခါရတရားအစုပုံတက်တက်ပဲရှိတယ်ဒီဒီဤလိုလျင်သဗ္ဗိဇ္ဇာနာမရူပဝတိနအတိလက္ခဏအာရောပိတဝဝိပါဒနာပရိပါတိယအနိစ္စံဒုက္ခအနတ္တတိသမ္မတံတဝိသရတိဒီဤတော်လင်းသမေဆရာနာမရူပဝတိနအကြောင်းတရားနဲ့တကွာသောနံယုတ်ဤအစွမ်းအဖြစ်တိလက္ခဏလက္ခဏယေသုံးတန်သောအာရုံဖြစ်တဝတိယေဝိပါဒနာပရိပါတိယဝိပါဒနာဉာဏ်စဉ်အဖြစ်အနိစ္စဒုက္ခအနတ္တတိအနိစ္စဒုက္ခအနတ္တဟု၍သမတန်သောသုံးသာစုပွားလျက်ဝိစရေတိလက်လည်း၍နေပေ၏အကြောင်းတရားနဲ့ကဒီယုတ်နံနေသောအနိစ္စဒုက္ခအနတ္တလက္ခဏယေသုံးတန်တင်ပြီးစုပွားသုံးသပ်ပြီးတော့နေရင်စုပွားသုံးသပ်တဲ့အပိုင်းမှာတော့ဝိပါဒနာပရိပါတိယဝိပါဒဉာဏ်စဉ်အတိုင်းရှုပြီးတော့ရှုပြီးတော့အဲ့ဒီတော့လက်လက်ကျက်စားပြီးနေပါဆိုပြီးဒီလိုညွှန်ကြားတာနော်အဲ့ဒီညွှန်ကြားချက်ကလေးတွေကလုပ်ငန်းဝေးမှာတသင့်ပြီးရင်တသင့်ဘာလို့ရမလဲဆိုတာပြောနေတာဒီတော့ကိုဦးစင်းကပြောနေတာကရုပ်ပိုင်းပြီးသွားပြီရုပ်ပိုင်းပြီးတဲ့အချိန်ခါမှာနာမ်ပိုင်းသိသိပုံနာမ်ပိုင်းသိသိပြီဆိုလို့ရှိရင်ဘယ်ပုံဘယ်ပုံဗနီလာအဖြစ်သိသိရမယ်ဆိုတဲ့စနစ်ကလေးကိုလည်းလည်းခွင်ချပြနော်ခွင်ချပြနေတဲ့အချိန်ခါကျတော့ဒီနံတရားတွေကိုအာရဏဒွါရအလိုက်သိသိရမယ်။အာရဏဒွါရအလိုက်သိသိရမယ်ဆိုတဲ့မူကတစ်ခုနော်။အဲဒီလိုသိသိတဲ့အပိုင်းမှာစိတ်ကခဏတိုင်းမှာရှင်မဲ့စိတ်စိတ်တွေကိုဖတ်တာပစ္စမကတရားတွေကိုဗရဏထပ်ပြီးတော့ရှင်မဲ့စိတ်စိတ်တွေကိုကုန်ကြံသိသိရမယ်ဒီမူကတစ်ခု။အဲဒီနှစ်ခုကိုတော့စောစောမြင်မြတ်မှတ်ထားဖို့လိုတယ်။ဒီတော့ဒီနေရာမှာဒီစိတ်စိတ်တွေကိုတချို့ကကျုလို့မရနိုင်ဘူးဆိုပြီးဒီလိုလေပြောကြအများနဲ့စိတ်စိတ်လေးကိုတာဝန်ကရေရှုလို့မရဘူးဆိုတာကဘာကိုကိုးကားတယ်လို့မင်းရင်မိလင်္ဒပညာပါဠိတော်ကြီးကိုကိုးကားကြပါတယ်နော်မိလင်္ဒပညာပါဠိတော်မှာအရှင်နာဂတိမထေရကမိလင်္ဒမင်းကြီးကိုပြောနေတဲ့စကားလေးတစ်ခုပါတယ်နော်မိလင်္ဒပညာပါဠိတော်စာမျက်နှာ94မှာဒီအကြောင်းအရာလေးပါပါတယ်နော်ဒုက္ကရမဟာရာဇဘဂဝတကတံမဟာရာဇတကရောမိမိဘဂဝတမြတ်စွာဘုရားသည်ဒုက္ကရံခရင်တဲ့အမှုကိုကတံပြုတော်မူအပ်ခဲ့ပါပြီမြတ်စွာဘုရားကအလွန်ခရင်တဲ့လုပ်ငန်းတစ်ခုကိုပြုလုပ်သွားတယ်တခါကြီးတဲ့ဘာလုပ်ငန်းလဲသင်္ဗန္ဒိနာကတိနာဘဂဝတဒုက္ကရံကတံအရှင်ဘုရားနာကတိနာမြတ်စွာဘုရားဒီအလွန်ခရင်တဲ့ဘယ်လိုလုပ်ငန်းရမြတ်